Welcome to the Voice of America in Burmese.
တဲ့ဒီမင်္ဂလာဖျားဖျားနဲ့ပြည်စုံနဲ့မနက်ခင်းဖြစ်ကြပါလိမ့်ခင်ဗျာ VOA American တိုင်းရဲ့2015 February 10ရက်အင်္ဂါနေ့မနေ့ဖက်အစီအစဉ်တွေကို Washington DC မြို့တော်ကနေစတင်ထုတ်လွှင့်နေပါပြီလိုင်းဒိုမီတာ2432.39တို့ကနေတိုက်ရိုက်ဖမ်းယူနားဆင်နိုင်ကြပါတယ်ခင်ဗျာကျွန်တော်ညဝင်းအောင်ပါဒီကနေ့မနေ့ခင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်မှာပါခင်ဗျာ
မင်္ဂလာနံနက်ခင်းပါခင်ဗျာကျွန်တော်ဆက်မိုးပါပါခွတ်တော်ဤသဘုံတွေကိုအခုကန်တက်ခတ်ဖို့အတွက်ယူကရိန်းနိုင်ငံကိုစစ်လက်နက်တွေထောက်ပံ့ပေးကိစ္စဟာစဉ်းစားနေသေးတာဖြစ်ပြီးတော့ဆုံးဖြတ်ချက်မချရသေးပါဘူးလို့သမ္မတဘရက်အိုဘားမားကပြောဆိုလိုက်ပါတယ်။အမေရိကန်နဲ့တောင်ကိုရီးယားအစ်မင်းတန်တမန်နှစ်ဦးဟာမြောက်ကိုရီးယားရဲ့နျူကလ িয়ার ဒုံးမျှအစီအစဉ်ကိစ္စနဲ့ပတ်သက်ပြီးတော့ဆွေးနွေးခဲ့ကြပါတယ်။ရုရှားသမ္မတဗလာဒီမီယာပူတင်ဟာအီဂျစ်နိုင်ငံကိုညှက်ကြတရားဝင်ခီးရောက်ရှိနေပါတယ်။ဒီလိုသတင်းတွေနဲ့အတူထူးခြားတဲ့နိုင်ငံတကာသတင်းတွေကိုမှတ်အင်ကျင်နိုင်တဲ့အတူကြီးညာပေးမှာဖြစ်ပါတယ်ခင်ဗျာ
။ဟုတ်ကဲ့ပါခင်ဗျာ။ရှမ်းပြည်နယ်မှာတော့အစိုးရတပ်နဲ့ဒူဖုန်ကြားရှင်ရဲ့ကိုကန့်တက်ဖွဲ့တွေကြားတိုက်ပွဲတွေပြင်းထန်နေပါတယ်ဘယ်လိုအခြေအနေရှိပါသလဲ
လူပက်ကစီရဟရေပေါ်လာနော်ဟယ်လီကော်ပတာပေါ်အဲ့တော့ပုံနေတာပုံကြီးနဲ့ကျောင်းကိုနားပြီးတော့တိုက်တယ်ဗျာအဲ့ဒါဒီလောက်ကရရဲ့နောက်တော့
သတင်းတွေပြီးမှနားဆင်ရပါမယ်ပညာရေးဥပဒေသဘိမ်းမှောက်ကျောင်းသားတွေရဲ့နောက်ဆုံးရအခြေအနေတွေကိုလည်းတင်ပြမှာဖြစ်တယ်လို့စီဝါရေးကဏ္ဍသုဒ္ဓဆောင်လင်းအမေရိကန်တခွင်အပတ်စဉ်တွေကိုလည်းတင်ဆက်သွားဦးမှာပါအခုတော့အင်္ဂါနေ့မနေ့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုဦးစံမိုးဝင်နဲ့မတ်အင်ဂျင်နိုင်တို့ကကြီးညာပါလိမ့်မယ်ခင်ဗျာ
ရုရှားကထောက်ခံမှုပေးထားတဲ့ခွဲထွက်ရေးသဘုံတွေကိုခုခံတိုက်ခတ်ဖို့အတွက်ယူကရိန်းနိုင်ငံကိုစစ်လက်နက်တွေထောက်ပံ့ပေးရေးကိစ္စဟာစဉ်းစားနေသေးတာဖြစ်ပြီးတော့ဆုံးဖြတ်ချက်မချရသေးပါဘူးလို့အမေရိကန်သမ္မတဘရက်အိုဘားမားကတင်းလာလေးမှာပြောဆိုလိုက်ပါတယ်။ဝါရှင်တန်မှာရောက်ရှိနေတဲ့ဂျာမနီဝန်ကြီးချုပ်အင်္ဂလာမာကယ်နဲ့အတူအင်ဘီရိုမှာပြုလုပ်တဲ့ပူးတွဲသတင်းစာရှင်းလင်းပွဲမှာမစ္စတာအိုဘားမားကရုရှားနိုင်ငံဟာယူကရိန်းနိုင်ငံပေါ်ဆက်လက်ကျူးကျော်ရန်လိုဆဲဖြစ်ကြောင်းစက်တင်ဘာလအတွင်းကရရှိထားပြီးသားအပြစ်ရသဘောတူညီမှုကိုချိုးဖောက်ပြီးတော့ခွဲထွက်ရေးသဘုံတွေအတွက်အမြောက်တီတန်ကြပ်ကားတွေပေးပို့နေတယ်လို့သူကပြောပါတယ်။ယူကရိန်းအရေးကိစ္စနဲ့ပတ်သက်ပြီးတော့တန်တမာရေးရကြိုးပမ်းမှုမအောင်မြင်ဖြစ်ခဲ့ရင်လှုပ်ဆောင်နိုင်တဲ့နည်းလမ်းမှန်သမျှကိုလေ့လာထားဖို့သူအစိုးရရဲ့အရာရှိတွေကိုမှာကြားထားတဲ့အကြောင်းအဲ့ဒီထဲမှာစစ်လက်နက်ပစ္စည်းတွေထောက်ပံ့ပေးဖို့ကိစ္စလည်းပါဝင်တဲ့အကြောင်းမစ္စတာအိုဘားမားကပြောပါတယ်။ခုခံရေးစစ်လက်နက်တွေပေးဖို့အတွက်ဘယ်ချိန်မှတင့်တော်မယ်ဆိုတဲ့သတ်မှတ်ချက်မျိုးမရှိပါဘူးလို့လည်းသမ္မတကပြောပါတယ်။ယူကရိန်းနိုင်ငံရဲ့နေမီပေါ်ထပ်ခါကျူးကျော်နေမှုကိုမလို့အောင်ရုရှားကိုဘယ်လိုဖြောင်းပြနိုင်မလဲဆိုတာကိုလေ့လာသုံးသပ်နေတယ်လို့လည်းပြောပါတယ်။သူနဲ့မစ်မာကယ်ရူဟာတန်တမာရေးအရာအဖြေရှာမှုပေါ်မှာဆက်လက်အားပေးသွားဖို့နဲ့ရုရှားပေါ်အရေးယူတန်ခတ်ပိတ်ဆို့မှုတွေကိုလည်းဆက်လက်အစွမ်းကုန်တွန်းအားပေးလှုပ်ဆောင်ဖို့သဘောတူခဲ့ကြတယ်လို့မစ္စတာအိုဘားမားကပြောပါတယ်ခင်ဗျာ
။နိုင်ဂျီးရီးယားကဘိုကိုဟာရမ်စစ်သွေးကြတွေဟာနီဂျေးနဲ့ကင်မရွန်နိုင်ငံတွေမှာတိုက်ခိုက်မှုအသစ်တွေကိုစတင်ခဲ့ပြီးတချိန်တည်းမှာပဲအဲ့ဒီစစ်သွေးကြွအုပ်စုခေါင်းဆောင်ကသူတို့ကိုတိုက်ခိုက်နေတဲ့စစ်သားတွေကိုချိန်မုံမယ်လို့ပြောလိုက်ပါတယ်။နီဂျေရှိတောင်ပိုင်းဒီဖာမြို့မှာရှိတဲ့အချင်းတောင်တစ်ခုကိုဘိုကိုဟာရမ်တပ်သမားတွေကတိုက်ခိုက်ခဲ့ပြီးမြဲဒီသူတို့ကိုနီဂျေစစ်တပ်ကတိုက်ထုတ်နိုင်ခဲ့တယ်လို့မျက်မြင်သက်သေတွေကပြောပါတယ်။တေဆုံးတန်ရာရခဲ့တာနဲ့ပတ်သက်လို့တော့သတင်းအချက်လက်မသိရသေးတယ်လို့အချင်းသားတွေထွက်ပြေးလွတ်မြောက်သွားခြင်းရှိမရှိကိုလည်းမသိရသေးပါဘူး။ကမရွန်မြောက်ဘက်ကလာတဲ့သတင်းတွေအရစစ်သွေးကြွတွေဟာလူ78ဦးအ ਨੇ ဆုံးလိုက်ပါလာတဲ့ဘတ်စကားတစ်စင်းကိုတင်ပိုက်ခဲ့တယ်လို့ဆိုပါတယ်။အဲ့ဒီစစ်သွေးကြွတွေဟာဒီဘတ်စကားကိုနိုင်ဂျီးရီးယားနယ်စပ်ကိုမောင်းနှင်သွားတယ်လို့ကိုဇော်မြို့နေသူတအုပ်က AP သတင်းဌာနကိုပြောပါတယ်။ YouTube ပေါ်မှာတက်လာတဲ့ဗီဒီယိုတစ်ခုမှာတော့ဘိုကိုဟာရမ်ခေါင်းဆောင်အဘူဘာကာရှိတ်ခိုကအစိုးရအစ္စလာမ်တွေကိုတိုက်ခိုက်ချေမုန်းဖို့စုဆောင်းထားတဲ့ဒေသန္တရစစ်တပ်ကိုကျေးပြူနေတာကိုပြသခဲ့ပါတယ်။ခေါင်းဆောင်ရှိတ်ခိုကစစ်သား9000ပါတဲ့တပ်ဖွဲ့ဟာတင်းငယ်ပြီးသူ့အနေနဲ့တယောက်ချင်းစီကိုတပ်ပြစ်နိုင်တယ်လို့ပြောခဲ့ပါတယ်။ဒါအပြင်ပြီးခဲ့တဲ့သတင်းပတ်ကနိုင်ဂျီးရီးယား၊ကင်မရွန်၊နီဂျေးရိုမှာဘိုကိုဟာရမ်စစ်သွေးကြတွေကိုတိုက်ခိုက်ရမှာ chat စစ်သားတွေလည်းပါဝင်ခဲ့တာကြောင့်အဲ့ဒီနိုင်ငံရဲ့သမ္မတ Edric Deby ကိုလည်းစစ်သွေးကြခေါင်းဆောင်ကချိန်ချောက်လိုက်ပါတယ်ရှင်။
အီဂျစ်နဲ့ရုရှားနှစ်နိုင်ငံစလုံးမှာစိန်ခေါ်မှုတွေမတေးကြမရေရာမှုတွေဖြစ်နေချိန်မှာရုရှားသမ္မတဗလာဒီမီယာပူတင်ဟာအီဂျစ်နိုင်ငံကိုနှစ်ရက်ကြာတရားဝင်ခီးအလဲပတ်ရောက်ရှိသွားပါတယ်။တချိန်ကလိုနှစ်နိုင်ငံကြားနိုင်ငံရေးစီးပွားရေးစီးရေးကိစ္စတွေပြန်လည်ပူးပေါင်းလှုပ်ဆောင်ဖို့ပြင်ဆင်တာဖြစ်နိုင်တယ်လို့လေ့လာသုံးသပ်သူတွေကပြောဆိုနေကြပါတယ်။ဒ 1950ခုနှစ်တွင်နဲ့1960ခုနှစ်တွင်အတင်းတစ်ချိန်ကဆိုဗီယက်ယူနီယံနဲ့အီဂျစ်နိုင်ငံတို့ကြားမှာခိုင်မာတဲ့ဆက်ဆံရေးတွေထားရှိခဲ့တာဟာ1980ခုနှစ်တွင်မှတမရအနွာဆာဒတ်အမေရိကန်နဲ့ဆက်ဆံရေးထူထောင်တဲ့ချိန်ထိဖြစ်ပါတယ်။ပြီးခဲ့တဲ့နှစ်အတွင်းအီဂျစ်နဲ့ရုရှားကြားမှာအပြန်အလှန်ကုန်သွယ်မှုတန်ဖိုးဟာအမေရိကန်ဒေါ်လာ 4.6 ဘီလီယံရှိခဲ့တယ်လို့သိရပါတယ်ခင်ဗျာ
။အီရန်မျိုးတော်နဲ့အနီးမှာတနင်္လာနေ့ကဘုံနှလုံးပေါက်ကွဲခဲ့တာကြောင့်လူအနည်းဆုံး15ဦးသေဆုံးခဲ့တယ်လို့ရဲကပြောပါရတယ်။အဲ့ဒီပေါက်ကွဲမှုနှစ်ခုမှာတစ်ခုကဘက်ဒတ်မြို့အနီးရှီဟတ်အများစုနေထိုင်တဲ့နေရာကအသေးခံဘုံပေါက်ခွဲမှုလည်းပါဝင်ပါတယ်။ဘက်ဒတ်မြို့ရဲ့ခါရမီယာရပ်ကွက်မှာတနင်္လာနေ့မနေ့ကအသေးခံဘုံတိုက်ပေါက်ခွဲတိုက်ခိုက်မှုကြောင့်လူအနည်းဆုံး13ဦးသေဆုံးပြီးအခြားလူအနည်းဆုံး42ဦးဒဏ်ရာရရှိခဲ့ပါတယ်။အဲ့ဒီရက်ကွက်ဟာရှီဟတ်မု슬လင်တွေရဲ့ဘာသာရေးအထွတ်အမြတ်ဗလီရှိတဲ့နေရာလေးဖြစ်ပါတယ်။ဒီတိုက်ခိုက်မှုကိုဘယ်သူကတာဝန်ယူလုပ်ဆောင်တယ်ဆိုတာကိုတော့ချက်ချင်းထုတ်ပြန်ကြေညာခြင်းမရှိသေးပေမဲ့အခုလိုဘုံဖောက်ခွဲမှုတွေဟာဆူနီစစ်သွေးကြွတွေကရှီဟတ်တွေပေါ်မှာပြစ်မှတ်ထားပြီးတော့လုပ်ဆောင်လေးရှိတာပါ။ဒုတိယပောက်ကွဲတဲ့ဘုံကမြောက်ပိုင်းဟူစိန်နီယာစင်ဂျေဘုံရက်ကွက်မှာဖြစ်ပြီးလူအနည်းဆုံး2ဦးသေဆုံးခဲ့ပါတယ်။စနစ်ကြာထုတ်ပြန်ခဲ့တဲ့ညမထွက်ရအမိတ်ရုပ်သိမ်းပြီးနာယီအနေငယ်ကြာမှာတနင်္ဂနွေနေ့ကလူအနည်းဆုံး38ဦးသေဆုံးခဲ့တဲ့ပေါက်ကွဲမှုတွေတတိကြီးဖြစ်ပေါ်ခဲ့ပါတယ်ရှင
်။ VOA American သံမနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိလိုင်းဒိုမီတာ32 kHz 935လိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6185ဒုတိယနာရီဝက်မှာလိုင်းလံမီတာ190 kHz 1505တို့ကနေပြီးတော့ထုတ်လည်ပေးနေပါတယ်ခင်ဗျာ
View American တန်မြန်မာပိုင်းစီစဉ်ကနာနခင်ဒီတာတွေနဲ့နိုင်ငံတကာသတင်းတွေကိုဆက်လက်ပြီးတော့ကြီးညာနေပါတယ်အမေရိကန်နဲ့တောင်ကိုရီးယားနိုင်ငံတို့ရဲ့ဒုတိယအဆင့်မြင့်တန်တမန်2ဦးဟာဒီကနေ့တောင်ကိုရီးယားနိုင်ငံဆိုးမြုံမှာတွေ့ဆုံခဲ့ကြပြီးတော့မြောက်ကိုရီးယားရဲ့နျူကလ িয়ার နဲ့ဒုံးပျံအစီအစဉ်တွေနှစ်နိုင်ငံကြားကိစ္စရပ်တွေကိုဆွေးနွေးခဲ့တယ်လို့တာဝန်ရှိသူတွေကပြောပါတယ်။တရုတ်နဲ့ဂျပန်နိုင်ငံတွေကိုပါသွားမဲ့အရှေ့အာရှခီးစဉ်အတွင်းအမေရိကန်ဒုတိယနိုင်ငံကြားရေးဝန်ကြီးတိုနီဘလင်ကန်ဟာဆိုးမြုံတော်မှာ၃ရက်ကြာနေထိုင်သွားမှာပါ။ဒုဝန်ကြီးဘလင်ကန်ကတော့မြောက်ကိုရီးယားအနေနဲ့နျူကလ িয়ার ကင်းမဲ့တဲ့ဒေသထူထောင်ရေး၆ပွင့်ဆိုင်ဆွေးနွေးမှုတွေမှာပြန်ဆစီနေတဲ့ဆန္ဒအလေးနဲ့ရှိကြောင်းမပြတာမချင်းပိတ်ဆို့တန်းခတ်အရေးကြီးမှုတွေဆက်လက်ချမှတ်ထားဖို့အရေးကြီးတယ်လို့တောင်ကိုရီးယားဒုတိယနိုင်ငံကြားရေးဝန်ကြီး6တိယောင်းကဒီကနေ့တွေ့ဆုံပြီးတဲ့နောက်ပိုင်းမှာပြောဆိုလိုက်ပါတယ်အလေးနဲ့ထားပြီးတော့ဆွေးနွေးမှုတွေလုပ်ဖို့ကတော့မြောက်ကိုရီးယားဘက်မှသာမူတည်နေပြီးနိုင်ငံတကာအတိုင်းဝန်ဘက်ကတော့ဆွေးနွေးဖို့တကားဖွင့်ထားတယ်လို့လည်းဒုတိယဝန်ကြီးဘလင်ကန်ကပြောဆိုခဲ့ပါတယ် Sony Pictures ရုပ်ရှင်လုပ်ငန်းအပေါ်အင်တာနက်ကနေတဆင့်တက်ခဲမှုကမြောက်ကိုရီးယားရဲ့လက်ချက်လို့အမေရိကန်ကဆွဆွဲပြီးတော့အမေရိကန်ပြည်ထောင်စုကမြောက်ကိုရီးယားပေါ်ပိတ်ဆို့တန်းခတ်မှုအသစ်တွေချမှတ်ခဲ့တဲ့အတွက်လည်းအမေရိကန်နဲ့မြောက်ကိုရီးယားတို့ကြားမှာတင်းမာမှုတွေကြီးထွားလာနေတာဖြစ်ပါတယ်။မြောက်ကိုရီးယားကတော့အမေရိကန်နဲ့ဆွေးနွေးပြောဆိုရမှာဘာအကြောင်းမှမရှိဘူး။ပြီးခဲ့တဲ့သတင်းပတ်ထဲမှာပြောဆိုခဲ့သလိုအမေရိကန်ရဲ့ရန်လိုတဲ့လုပ်ရက်တွေကိုနျူကလ িয়ার လက်နက်တွေစိုက်ဘာတိုက်ခိုက်မှုတွေနဲ့တုံ့ပြန်သွားမယ်ဆိုပြီးတော့ချင်းချောက်ထားတာဖြစ်ပါတယ်ခင်ဗျာ
။လူသတ်မှုတွေနဲ့မာဖီးယားပုံစံလူဆိုးကိုင်းကိုခေါင်းဆောင်ခဲ့မှုအတွက်တရားရုံးကပြစ်မှုထင်ရှားတွေ့ရှိခဲ့တဲ့တရုတ်တပ်ထုတွင်တထေးကြီးလွီဟန်နဲ့သူ့ညီကိုတော်သူအပြင်အပေါင်းပါ၃ဦးကိုတနင်္လာနေ့ကကွပ်မျက်လိုက်ပါတယ်။လွီဟန်ဟာစီကျွမ်းခရိုင်မှာအကြီးဆုံးပုဂ္ဂလိကပိုင်ဟန်လောင်အုပ်စုကိုဦးဆောင်ပြီးတော့ဒေါ်လာကလေးပေါင်းများစွာချမ်းသာခဲ့သူပါ။သူဟာတပ်ထုတွင်တူဖော်မှုလျှက်စစ်စွမ်းအင်ငွေကြေးနဲ့အင်အားအယောင်းဝယ်တို့မှရင်းနှီးမြှုပ်နှံခဲ့သူဖြစ်ပါတယ်။အသက်48နှစ်ရှိတဲ့လွီကိုလူတက်မှုတွေအပြင်လောင်းကစားကာစီနိုတွေဖွင့်လှစ်ပြီးတော့လူဆိုးကိုင်းကိုထောင်ပြီးတော့လက်နက်တွေရောင်းဝယ်မှုအပါအဝင်ပြစ်မှု73မှုကျူးလွန်ကြောင်းတွေ့ရှိခဲ့သူဖြစ်ပါတယ်။တရုတ်နိုင်ငံရဲ့အများပြည်သူလုံခြုံရေးဝန်ကြီးဌာနကလူကိုပြစ်ခဲ့တဲ့နှစ်မတ်လကစတင်စုံစမ်းခဲ့တာဖြစ်ပါတယ်ရှင
်။တရုတ်နဲ့ပါကစ္စတန်ထိပ်တန်းအရာရှိတွေဟာအာဖဂန်နစ္စတန်နိုင်ငံကဘူးမြို့တော်မှာအာဖဂန်တာဝန်ရှိသူတွေနဲ့ပထမအကြိမ်တွေ့ဆုံပြီးတော့အာဖဂန်နစ္စတန်နိုင်ငံအတွင်းငြိမ်းချမ်းရေးနဲ့တည်ငြိမ်မှုရှိရေးကိစ္စတွေကိုဆွေးနွေးခဲ့ကြပါတယ်။အချိန်ထဲမှာပဲအာဖဂန်နစ္စတန်နိုင်ငံတောင်ပိုင်းမှာမောင်းသူမဲ့ဒရုန်းလေယာဉ်နဲ့တိုက်ခိုက်မှုတွင်တစ်ချိန်ကတာလီဘန်ခေါင်းဆောင်တဦးလည်းအဖြစ်အခု IS စစ်သွေးကြအဖွဲ့ရဲ့တပ်မှုဟာတည်ဆုံသွားခဲ့တယ်လို့အာဖဂန်အရာရှိတွေကပြောပါတယ်။သုံးနိုင်ငံစလုံးကကိုယ်စားလှယ်အဖွဲ့ဝင်တွေဟာဒေသတွင်းအခြေအနေတွေကိုအသေးစိတ်ဆွေးနွေးပြီးတော့အမြင့်ချင်းဖလှယ်ခဲ့ကြတယ်လို့အာဖဂန်နစ္စတန်နိုင်ငံကြားရေးဝန်ကြီးဌာနရဲ့ပြောခွင့်ရသူကပြောပါတယ်။ တနင်္လာနေ့စူနီပွဲမှာအာဖဂန်နစ္စတန်နိုင်ငံအတွင်းငြိမ်းချမ်းရေးနဲ့ပြည်နယ်ရင်ကြားစီကိစ္စတွေမှာပါကစ္စတန်နဲ့တရုတ်နိုင်ငံတို့အနေနဲ့ဆောင်ရွက်ပေးနိုင်တဲ့အချက်တွေကိုအာရုံစိုက်ပြီးတော့ဆွေးနွေးခဲ့ကြတယ်လို့ဆိုပါတယ်။တရုတ်နိုင်ငံဟာအာဖဂန်နစ္စတန်နိုင်ငံအတွင်းစီးပွားရေးရင်းနှီးမှုမြုပ်နှံမှုတွေကိုကာလအတန်ကြာကလေးကအကန့်အသတ်နဲ့လှုပ်ဆောင်ခဲ့တာပါ။တရုတ်ဆိုရဟာရင်းနှီးမြုပ်နှံမှုနဲ့သူ့နိုင်ငံသားတွေအတွက်လုံခြုံစိတ်ချမှုတွေကိုစိုးရိမ်နေတဲ့အတွက်ဖြစ်တယ်လို့ဆိုပါတယ်ခင်ဗျာ။
American အရှိတောင်ပိုင်း Alabama ပြည်နယ်မှာလိင်တူချစ်သူချင်းလက်ထပ်နေတဲ့ကိစ္စကိုတားမြစ်မှာမဟုတ်ဘူးလို့ဗဟိုတရားရုံးကတနင်္လာနေ့ကပြောပါရယ်ပြည်နယ်အစိုးရကတားမြစ်ထားတဲ့လိင်တူချင်းထိမ်းမြတဲ့ကိစ္စကိုပယ်ဖျက်ပေးဖို့ဆိုတဲ့တရားရုံးဆုံးဖြတ်ချက်တစ်ခုကိုဆက်ပြီးတော့ဆိုင်းငံ့ထားဖို့ Alabama ပြည်နယ်တရားသူကြီးချုပ်ရဲ့မေတ္တာရက်ခံချက်ကိုဗဟိုတရားရုံးကပယ်ချလိုက်တာဖြစ်ပါရယ်ဒီဆုံးဖြတ်ချက်ကြောင့် Alabama ပြည်နယ်ဟာလိင်တူချစ်သူချင်းလက်ထပ်နိုင်တဲ့38ပြည်နယ်မြောက်ဖြစ်လာမှာပါရှင
်။ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုဦးစံမိုးဝင်းနဲ့မန်းအင်ဂျင်နိုင်တို့ကပြောပြခဲ့ကြတာပါခင်ဗျာ။သွားရရှင်နေအခုနားဆင်နေရတာကတော့ VOA American အသံရဲ့ထုတ်လွှင့်ချက်တွေပဲဖြစ်ပါတယ်။အခုတော့ဆက်သွယ်မေးမြန်းချက်နဲ့သတင်းပေးပို့ချက်တွေကိုနားဆင်ရပါမယ်။ရှမ်းပြည်အရှေ့မြောက်တရုတ်မြန်မာနယ်စပ်နားကလောက်ကင်ဒေသမှာဖေဖော်ဝါရီလ9ရက်တနင်္လာနေ့ကမြန်မာစစ်တပ်နဲ့ဥပုံကြားရှင်ဦးဆောင်တဲ့ကိုကန်တပ်ဖွဲ့တွေကြားတိုက်ပွဲပြင်းပြင်းထန်ထန်ဖြစ်ခဲ့ပြီးနှစ်ဖက်တပ်သားတချို့ဒဏ်ရာရခဲ့ကြပါတယ်။တိုက်ပွဲကြောင့်ဒေသခံတွေဟာတရုတ်နိုင်ငံဘက်အချမ်းကိုထွက်ပြေးနေကြရပါတယ်။မြန်မာစစ်တပ်ဘက်ကစီရဟရင်၃စင်းနဲ့ဝင်ဟင်ကနေပြစ်ခတ်ခဲ့တယ်လို့ကိုကန်တက်ကပြောပါတယ်။စုံစမ်းမေးမြန်းထားတဲ့မန်အင်ဂျင်နိုင်ကအပြည့်စုံကိုပြောပြပါမယ်
။တနင်္လာနေ့နေကင်းပိုင်းလောက်ကစဖြစ်ခဲ့တဲ့လောက်ကင်ဒေတာကတိုက်ပွဲမှာမြန်မာစစ်တပ်ဘက်ကရောဥဖုံကြားရှင်ဦးဆောင်တဲ့ကိုကန်တက်ဘက်ကပါဒဏ်ရာရရခဲ့တဲ့အကြောင်းတရုတ်မြန်မာနယ်စပ်တနင်္လာမှာရှိနေတဲ့ကိုကန်တက်ရဲ့ပြောခွင့်ရပုဂ္ဂိုလ်ဦးထွန်းမြတ်လင်းက VOE ကိုပြောပါတယ်။
ဘမတမောတဲ့ဖက်ကတော့ကျွန်တော်ချင်တယ်ဟိုကတက်တာ3ရောက်လာမသိတော့လည်းတန်ရာရတယ်ပင်းထန်တဲ့တန်ရာရတယ်ဆိုတော့ကြာအောင်ကြာသွားတယ်ထင်တယ်3ရောက်တော့ကျွန်တော်ကြားရတယ်တန်ရင်မှုလို့ပါတယ်မရှိဘူးကောလာဟာလာကြီးကျွန်တော်ဖက်က4ရောက်တန်ရာရတာရှိတယ
်အဲ့တော့တိုက်ပွဲတွေကြောင့်ဒေသခံတွေရဲ့အခြေအနေကရောဘယ်လိုရှိလဲရှင
်ဩဒီကတူသူ့ရတဲ့သူနေပိုင်းနေစားပြီးတော့ထွက်ပြေးတယ်လို့လည်းပြောလို့ရတော့ဘောနော်ဟိုပြုတ်ပြီးသားမဟုတ်သူတော့သွားတယ်တော်လေးများပါတယ်နောက်ကြည့်လေဆိုတော့ကျွန်တော်အဲ့တော့လည်းကျွန်တော်မသိဘူး။ရင်တန်းတက်ပြီးသားတော့အရှိကြီးတယ်။
တိုက်ပွဲတွေဖြစ်တဲ့နေရာကမြို့ရွာတွေနဲ့အတော်နီးလားရှင်
။တို့ကျွန်တော်တိုက်တဲ့နေရာနဲ့လူထုနေရာမှာကွာတိတ်တော့မကွာပါဘူး။ရွာနဲ့လည်းပတ်ကပ်ပါတယ်။သုံးနေရာလုံးပေါ့။သုံးပြီးနေရာလုံးပေါ့ဗျာ။မလို့တော့ဖြစ်တာ၄နေရာဖြစ်ပါဆိုတာ
။မြန်မာစစ်တပ်နဲ့ဒီကိုကန့်တက်တွေတိုက်ပွဲဖြစ်တဲ့နေရာတွေကဘယ်နေရာတွေပါလဲရှင်
။ကျွန်တော်ရောက်နေတဲ့နေရာကဒီကိုကန့်ရဲ့မြောက်ဘက်ပေါ့ဗျာ။မော်ထိုင်လို့ခေါ်နေရမှာအဲ့မှာကကျွန်တော်ကတင်းနဲ့ငါတက်တော့တက်ရင်တော့မဟုတ်ပါဘူးပြကျွန်တော်လည်းဖြစ်တယ်ဥသာပေါ့နော်သူတို့ဘက်ကစစ်ရဟရင်ပေါ့ဗျာနော်ဟယ်လီကော်ပတာပေါ့အဲ့တော့ကိုတောင်းနေတာတောင်းကြီးနဲ့သူတို့စစ်ကူကြီးရဲ့ကျွန်တော်ကိုနားပြီးတော့တိုက်တော့ပေါ့ဗျာအဲ့ဒါဒီကုန်းကျန်းဖက်မဟုတ်ဘူးပြလောက်ကန်ရဲ့အနောက်တောင်ဘက်မျိုးပြောရမှာပေါ့ဗျာတောက်ရှိပဝန်းကျလောက်မှာအဲ့ဒီနေရာမှာကျွန်တော်ကိုတိုက်တာဖြစ်ပါတယ်နော်
အခုဒီတိုက်ပွဲကသူတို့ဘက်ကနည်းမြေရှင်းလင်းနေပေါ့နော်ပြည်သူလူထုဒီနည်းမြေကံပြည်သူတွေရဲ့သတင်းပေးချက်အရဒီသူတို့တက်မတော်စစ်တောင်းတွေကနေပြီးတော့အဲ့ဒီမှာနည်းမြေရှင်းလင်းတာနေပြီးတော့သူတို့လာပြီးတော့ဟိုတိုက်တဲ့သဘောလားဘာလို့လဲဆိုတော့တစ်ဖက်မှာလည်းဒီ Global Times သတင်းစာမှာဖုန်ကြားရှင်ကိုယ်တိုင်ကပြောထားလीသူတို့ကိုကန်ဒေတာကိုပြန်ပြီးတော့ဟိုရယူမယ်ပေါ့နော်ဆိုပြီးတော့အဲ့ဒါလည်းပြောထားတဲ့ဒီပိုင်းရှိထားတော့ကျမတို့ကသိချင်တာဘယ်သူကစလို့ဘလို့စဖြစ်လဲဆိုတဲ့အနေထားပေါ့နော
်သူတို့ကကျွန်တော်ကိုချင်းပုံတာဖြစ်ပါတယ်ဒီပြောရရင်မှဆိုရင်သူတို့နထောင်းနဲ့ကူပြောမှာပေါ့နော်အဲ့တော့ကြည့်ရတာသူတို့ကကျွန်တော်ကိုဒီနိုင်ငံရေးနည်းကိုနိုင်ငံရေးနည်းလမ်းနဲ့မဖြစ်စေလို့ကနေအဲ့မှာကြည့်ရတာကျွန်တော်တိုက်တာရှိပါတယ်နော်အဲ့နောက်ပိုင်းဒီလိုမြန်မာနဲ့ဆက်မှာတော့ရှောင်းအဲ့လိုပေါ့ကျွန်တော်ပြီးပြီးတော့နေနေရတယ်ရှောင်းပြီးနေတာအာပြီးတော့မှာကျွန်တော်မနစ်တော့ကပေါ့အဲ2014ကျောင်းမှာကျွန်တော်ဒီတန်လို့နေ့ရောက်ပဲချောင်းရောက်တော့မှာအဲ့အချိန်မှာကျွန်တော်ဒီဒီရခံဒီတက်တချို့ပေါ့နော်ကျွန်တော်ဖွဲ့စည်းတချို့နဲ့ပူပေါင်းပြီးတော့ကျွန်တော်ဒီနေမြေမှာရှိတဲ့မြွေစီဝါရီပါတိုက်ခဲ့တဲ့အချိန်မှာကျွန်တော်ဝင်ပြီးတော့ပါခဲ့ပါတယ်အ ိုက်ကြတဲ့ကတော့ဆက်ပြီးတော့ကျွန်တော်ဝိုင်းပြီးတော့ဘယ်လိုပြောမလဲဆိုတော့ဒီသူရင်အားအလုံးရင်တောင်းပြီးတော့ကျွန်တော်ကိုတိုက်ခိုက်တဲ့ချိန်မုန်းနဲ့သူရဲ့ဒီကျွန်တော်ကိုအပြုတ်တိုက်မယ်ဆိုတဲ့စနစ်ပေါ့သူရဲ့အဲ့ဒီ policy နဲ့ကျွန်တော်ကိုတနေ့ကောင်ပဲတိုက်နေတာပေါ့ပြောမှဆိုအဲ့တော့ကျွန်တော်ကမလဲတာလို့ဒီတန်လွင်မြဲရှိပဲချမ်းကိုကုန်ပြီးတော့ကျွန်တော်နကိုကျွန်တော်ရဲ့ဇာဇာတိဖြစ်တဲ့ဒီကုကန်တီတာကိုရောက်သွားပါတယ်ကျွန်တော်ဟို Global Times ရဲ့ဒီ interview နဲ့ပတ်သက်ပြီးတော့ကျွန်တော်ဖြေခဲ့တာလည်းရှိပါတယ်ခင်ဗျကျွန်တော်ရဲ့ဟိုဥက္ကဋ္ဌကြီးဘုံသားရှင်ကပြောတာကပြန်ပြီးတော့တိုက်ပြီးတော့တိမ့်မယ်လို့အဲ့လိုတော့မပြောခဲ့ပါဘူးခင်ဗျအဲ့လိုပြောမှဆာသူရဲ့ပြောချင်တဲ့ဥစ္စာကကျွန်တော်ကအိမ်ပြန်ခြင်းဖြစ်ပါတယ်ခင်ဗျ။ဒါကိုကြည့်အဲ့ဒါကျွန်တော်ရဲ့ဓာတိမြေဖြစ်ပါတယ်ခင်ဗျ။အဲ့တော့ကျွန်တော်ဒီမနေ့တော့ပြောမှပေါ့နော်။အခုပြောမှဆိုတနေ့ရပေါ့ကျွန်တော်ဒီဥပ္ပေတလုံးမြေအခြေပြချင်လို့ရောက်သွားတယ်။ကျွန်တော်အိမ်ပြန်ရောက်သွားတာပေါ့။အိမ်ပြန်ရောက်သွားတာကိုသူတို့ကလည်းဆက်ပြီးတော့ကျွန်တော်ကိုလူရင်အားလုံးရင်တောင်းပြီးတော့ခြေမုန်းခြင်းဖြစ်ပါခင်ဗျအဲ့ဒါမှကျွန်တော်ပြန်လည်ခုခံပြီးတော့မှတိုက်ပွဲကြီး3 4နေရာတော့ဖြစ်ခဲ့တယ်
အဲ့တော့ခုကိုကန့်ဘက်ကတက်တည်အနေနဲ့ရောဘာဆက်လုပ်မလဲရှင
်ကျွန်တော်ဆက်ပြီးတော့တက်ဆွဲထားမှဖြစ်ပါခင်ဗျသူတို့တိုက်ရင်လည်းကျွန်တော်လည်းမတက်တာဘူးမတက်တာလို့လည်းပြန်ပြီးတော့ခုခံပြီးတော့ပြန်လည်တိုက်ရပါတယ
်ဥပုံကြားရှင်ဦးဆောင်တဲ့ MNDAA လို့ခေါ်တဲ့ကိုကန့်တက်ဖွဲ့ဟာ1989ခုနှစ်စစ်အစိုးရလက်ထက်မှာအပြစ်ခတ်ရက်ဆဲခဲ့တာပါဒါပေမဲ့2009ခုနှစ်မှာကိုကန့်အဖွဲ့အတွင်းအကွဲအပြဲဖြစ်ပြီးနောက်မြန်မာစစ်တပ်ကနေဥဖုံကြားရှင်အဖွဲ့ကိုတိုက်ထုတ်ခဲ့ပြီးကိုကန့်ဒေသကို9နှစ်ကျော်သိမ်းပိုက်ထားခဲ့တာပါဥဖုံကြားရှင်ကတော့အင်းကြီးချင်းထိုင်းနိုင်ငံဘက်ကိုထွက်ပြေးခိုလုံခဲ့ပါတယ်ရှင
်မအင်းကြီးနိုင်တင်ပြခဲ့တာပါအခုတခါတင်ဆက်မှာကအမျိုးသားပညာရေးဥပဒေကိုဆန့်ကျင်ကန့်ကွက်ဖို့မန္တလေးမြို့ကနေခြေတက်လာတဲ့တပိတ်စစ်ကြောင်းဟာမကွေးတိုင်းနဲ့ပဲခူးတိုင်းအဆက်ရုံပြူတောင်အနီးမှာအတားအဆီးတွေကြုံခဲ့ရပေမဲ့လူအင်အားနဲ့ဖြတ်ကျော်ခဲ့ပါတယ်အသေးစိတ်ကို VOA သတင်းတော့မအေးမာကသတင်းပေးပို့ပါတယ
်ပဲခူးတိုင်းပြည်မြို့ကမီးပညာတက္ကသိုလ်ကျောင်းသား600ကျော်အပါအဝင်ပြည်မြို့မှာရှိတဲ့လူမှုအဖွဲ့အစည်းတွေပူးပေါင်းခြေတက်လာတဲ့လူအင်အားထောင်နဲ့ချီရှိတဲ့ပင်မတပိတ်စစ်ကြောင်းကိုမကွေးတိုင်းနဲ့ပဲခူးတိုင်းကိုပိုင်းခြားထားတဲ့ရုံဖြူတောင်အနီးမှာအနာပိုင်တွေကတားဆီးခဲ့တာပါဒီအတားဆီးနဲ့ပတ်သက်လို့တောင်သာမြို့မှာလိုပဲကြုံခဲ့ရပေမဲ့ကျောင်းသားနဲ့တန်ခါလူလူအားနဲ့ပဲဖြတ်ကျော်ခဲ့ရကြောင်းဘဂတာဥက္ကဋ္ဌကိုကျော်ကိုကအခုလိုပြောပါတယ
်ပြည်သူလူထုကျွန်တော်ဘက်မှာရှိတယ်ပြီးတော့ကျွန်တော်ကျောင်းသားတို့ရဲ့ညီညွတ်မှုအင်အားနဲ့ကျွန်တော်ကြော်ဖြတ်နိုင်ခဲ့တယ်မျိုးယုံကြည်ရဲ့အခုပြည်ညီပညာတက်ကတူရောပြည်တက်ကတူရောကျောင်းသားတွေကျွန်တော်တို့လာကြိုတယ်အချိန်ကပညာကျောင်းသားတွေလည်းလာကြိုတယ်ပြည်သူတွေလည်းလာကြိုတယ်ဒီလိုညီညွတ်မှုအင်အားရှိရဆိုလို့ရှိရင်ကျွန်တော်တို့လိုချင်တဲ့တိုက်ပွဲကအောင်အောင်ရမယ်လို့ကျွန်တော်ယုံကြည်ပြောနိုင်ပါလား
ရုံဖြူတောင်ဤကအသားစီးတဲ့နေရာမှာသတင်းယူနေတဲ့ကျမတို့ရဲ့ VOA TV သတင်းတောက်ကိုစီသူကတော့ကျောင်းသားတွေအနေနဲ့အသားစီးကိုဘလို့ဖြတ်ကျော်ခဲ့ရသလဲဆိုတာကိုအခုလိုပြောပြပါတယ်
။တပိတ်စစ်ကြောင်းကမကွေးတိုင်းနဲ့ပဲခူးတိုင်းနဲ့အဆက်ကပြီးရုံဖြူတောင်မှာတန်ဆူးချိုးတွေချပြီးတော့ခရိုင်ဥချွေမူကတားထားတဲ့သဘောပါ။ကျမတို့ဥပဒေကြောင်းကိစ္စတွေကိုပြောပြခြင်းလို့ဆိုပြီးတော့ကျောင်းသားချက်နဲ့တားထားပါပါ။အဲ့တားထားပါဘူး။တပိတ်စစ်ကြောင်းကရှေ့ကနေအောင်ပြီးရောက်လာတဲ့ကားတစ်စီးနဲ့ရှိသေးကအဲ့ဒါကိုအတင်းဖယ်ခိုင်းတယ်သူအဲ့မှာတကူရပါညာတောင်းဆိုပြီးတော့တောင်းဆိုတာမရတယ်မရတော့သူတို့ကသူတို့ပဲအဲ့အရာကြီးကိုမပြီးတော့အတန်ဆူးချုပ်နေတာအဲ့ဟာကိုမပြီးတော့ဆဲလိုက်ပြီးတော့အကားအထဲကိုအတင်းတိုးဝင်သွားတယ်ဆိုတော့ပြီးတော့နောက်ကနေပြီးတော့တပိတ်စောင်းဆက်လျှောက်လာတဲ့တပိတ်စောင်းလူအုပ်ကြီးကလည်းလျှောက်လာပြီးတော့အဲ့မှာတားထားတဲ့အုပ်ချုပ်ရေးမှူးအပါဝင်ခြားလူတွေတားထားတာကိုသူတို့ကလူအုပ်ကြီးနဲ့ပဲဘာမှစကားပြောမနေတော့ပဲနဲ့ဖယ်ပေးဖယ်ပေးဆိုပြီးတော့ပဲအတွေ့ကိုဖောက်ပြီးတော့ဝင်သွားတဲ့သဘောပါခင်ဗျ
ပြည်မြို့မှာတော့မကြာခဏဆိုသလိုနိုင်ငံရေးလေသမားရေးလူ့အခွင့်အရေးလှုပ်ရှားမှုတွေလုပ်ခဲ့တာတွေရှိနေတဲ့အတွက်အာဏာပိုင်တွေကသတိထားအာရုံစိုက်နေတဲ့မြို့တစ်မြို့လည်းဖြစ်ပါတယ်။မနေ့ကတော့ပြည်တက္ကသိုလ်ကအင်္ဂလိပ်စာဒုတိယနှစ်ကျောင်းသားတက်ကြွလှုပ်ရှားသူကိုတက်စင်တက်ကိုအာဏာပိုင်တွေကဖမ်းဆီးသွားခဲ့ပါတယ်။ ARD တပိတ်စစ်ကြောင်းကတော့မူဦးပင်ကကျောင်းသားတွေနဲ့ထပ်ပူးပေါင်းပြီးတော့ဆက်လက်ချီတက်နေပါတယ်။မြိတ်ကျောင်းသားတမကကတော့ဒီကနေ့မှပဲမြိတ်မြို့မှာစတင်ကန့်ကွက်ဆန္ဒပြခဲ့ကြပြီးမကြာခင်မှာတော့ခရီးရှည်ချီတက်လမ်းလျှောက်နေတဲ့တပိတ်စစ်ကြောင်းတွေနဲ့ပူးပေါင်းဖို့အတွက်ဆွေးနွေးတိုင်ပင်နေတယ်လို့ဆိုပါရယ်အလားတူပဲတနင်္သာရီတိုင်းတဝဲကလာတဲ့စစ်ကြောင်းဟာမွန်ပြည်နယ်ကကျောင်းသားတွေနဲ့ပူးပေါင်းပြီး ARD စစ်ကြောင်းနဲ့ပူးပေါင်းမယ်လို့သိရပါရယ်ပခုတ်ကူမြေလက်ဘက်ကနေလာတဲ့ကျောင်းသားတပိတ်စစ်ကြောင်းကတော့မကွေးတိုင်းအတွင်းမှာပဲဆက်ရှိနေပါရယ် အမျိုးသားပညာရေးဥပဒေကိုတပိတ်မောင်းနေတဲ့ကျောင်းသားတွေရဲ့ခရီးရှည်ချီတက်မှုဟာဇန်နဝါရီလ၂၀ရက်နေ့ကနေစတင်ခဲ့ပြီးအတားအဆီးတွေချိန်ချမှုတွေကြားကပဲတိုင်းနယ်ပြည်နယ်အလိုက်ပြည်သူလူထုရဲ့ထောက်ခံမှုတွေနဲ့ခရီးစက်နေတာကိုတွေ့ရပါတယ်။အာဏာပိုင်တွေဘက်ကတော့ဥပဒေကြောင်းနဲ့မညီညွတ်တဲ့ကျောင်းသားတပိတ်လှုပ်ရှားမှုဖြစ်ပြောဆိုခဲ့ပြီးစံမပွဲတွေဖြေဆိုခံနည်းဖြစ်တဲ န်းနဲ့အထက်တန်းဆင့်ကျောင်းသားလေးတွေကပူးပေါင်းချီတက်ခဲ့ကြသလိုတမျိုးနဲ့တမျိုးကြားမှာအန္တရာယ်မရှိအောင်ရောက်ရှိရာမြို့တွေအသီးသီးကအရက်သားလူလူတွေကဝန်းရံကာကွယ်ပေးခဲ့ကြပါတယ်အမျိုးသားပညာရေးဥပဒေကိုနိုဝင်ဘာလကစပြီးကျောင်းသားတွေကသပိတ်မောက်ခဲ့ပြီးတဲ့နောက်ရက်ပေါင်း60အတွင်းအစိုးရကဖြည့်ရှင်းပေးဖို့အတွက်တောင်းဆိုခဲ့ပါတယ်။ရက်60အလွန်မှာတော့မန္တလေးတိုင်း၊ AR တိုင်း၊ရန်ကုန်တိုင်း၊မကွေးတိုင်း၊တနင်္သာရီတိုင်း၊ရခိုင်ပြည်နယ်၊မွန်ပြည်နယ်တွေမှာအမျိုးသားပညာရေးဥပဒေကိုကန့်ကွက်တဲ့သပိတ်မောက်မှုတွေဆက်တိုက်ဖြစ်ပေါ်နေပါတယ်ရှင်
။ VOA သတင်းတော်မအေးမာရဲ့သတင်းပေးပို့ချက်အပြီးတစ်ဆက်တည်းမှာပဲအမျိုးသားပညာရေးဥပဒေပြင်ဆင်ရေးရန်ကုန်မှာပြုလုပ်တဲ့လေးပွင့်ဆိုင်ဆွေးနွေးပွဲမှာဦးဆောင်ဆွေးနွေးခဲ့သူ NLD ဗဟိုကော်မတီဝင်တဦးဖြစ်တဲ့ဒေါက်တာသိန်းလွင်ကို NLD ရဲ့စီမင်းစည်းကမ်းတွေကိုချိုးဖောက်မှုတားမြစ်ချက်တွေကိုမလိုက်နာမှုတွေနဲ့ဒေါက်တာသိန်းလွင်ယူထားတဲ့ NLD တာဝန်တွေကိုရပ်ဆိုင်းကြောင်းကြေညာချက်ထုတ်ပြန်ပါတယ်ဒီကြောင့်နဲ့ပတ်သက်ပြီးအသေးစိတ်ကိုမတ်ဆူမွန်ကတင်ပြထားပါတယ်
ပြီးခဲ့တဲ့ဖေဖော်ဝါရီလ၁ရက်နေ့ရန်ကုန်စည်ရတုခမ်းမမှာအစိုးရလွှတ်တော်ကျောင်းသားတပိတ်ခေါင်းဆောင်တွေနဲ့ NNER ရဲ့မြန်မာနိုင်ငံပညာရေးစနစ်ပြုပြင်ပြောင်းလဲရေးနိုင်ငံလုံးဆိုင်ရာကွန်ရက်တို့လေးပွင့်ဆိုင်ဆွေးနွေးခဲ့ကြတာပါဒီလေးပွင့်ဆိုင်ဆွေးနွေးပွဲမှာ NNDR ဘက်ကနေဦးဆောင်ဆွေးနွေးခဲ့တဲ့ဒေါက်တာသိန်းလွင်ဟာအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့စည်းကမ်းကိုဖောက်ပြက်မှုနဲ့အရေးယူမယ်ဆိုပြီး NND ဘက်ကဖေဖော်ဝါရီလ၂ရက်နေ့နေ့စွဲနဲ့ကြေညာချက်ထုတ်ပြန်လိုက်တာပါဒီကနေ့ဖေဖော်ဝါရီလ၉ရက်နေ့မှာတော့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဗဟိုအလုံးမှုဆောင်အဖွဲ့ဘက်ကကြေညာချက်အမှတ်3032/2015နဲ့ဒေါက်တာသိန်းလွင်ဟာအဖွဲ့ချုပ်ရဲ့စီမင်းစည်းကမ်းတွေကိုဖောက်ပြက်ခြင်းတားမြစ်ချက်တွေကိုမလိုက်နာခြင်းတို့ကြောင့်အရန်ဗဟိုအလုံးမှုဆောင်တာဝန်အဖြစ်မှ၎င်းဗဟိုကော်မတီဝင်အဖြစ်မှ၎င်းရဆိုင်လိုက်တယ်ဆိုပြီးကြေညာချက်ထုတ်ပြန်လိုက်တာပါအဖွဲ့ချုပ်ဥက္ကဋ္ဌကိုယ်တိုင်တားမြစ်ထားခဲ့တာကိုမလိုက်နာတဲ့အတွက်အခုလိုမျိုးဗဟိုကော်မတီအစည်းအဝေးကနေဆုံးဖြတ်ကြေညာလိုက်ရတာဖြစ်တယ်လို့ NND ရဲ့ပြောခွင့်ရဦးညံဝင်းက VOA မြန်မာပိုင်းကိုပြောပါတယ
်ကျွန်တော်တို့အဖွဲ့ပါတီမှာစီးရင်းတစ်ခုရှိတယ်အဲ့ဒါကပါတီရဲ့ယာဉ်ဥတော်ဝန်တစ်ခုကိုဆောင်ရွက်နေရင်အခြားအဖွဲ့အစည်းရဲ့လုပ်ငန်းတွေမှာဦးစီးဦးဆောင်ပါရောင်လုပ်ကံခွင့်မရှိပါဘူးအဲ့ဒါပါသူကအဲ့ဒီ NNER မှာပါဝင်နေဆိုပြီးတော့ကျွန်တော်တို့ဒီမှာလဲစီစီဖြစ်နေအဲ့ဒါကြောင့်ပါ
တားမြစ်ချက်တွေကိုမလိုက်နိုင်ဘူးဆိုတော့လေဘလို့တားမြစ်ချက်တွေရှိခဲ့ပါလဲအင်ကေဟုတ
်အဲ့ဒါကိုဒီလိုဟာမျိုးမလုပ်ပါနဲ့လို့ပါတီဥက္ကဋ္ဌကိုယ်တိုင်သူ့ကိုပြောပါတယ်သူကမလုပ်ပါဘူးလို့ပြောတယ်တကယ်လက်တွေ့မှာလုပ်တယ်ပေါ့အဲ့ဒါလို့ဖြစ်နေတာ
အင်ကေအဲ့ဒါလုံးဝရက်ဆိုင်တာလားတခါပြန်ပြီးစဉ်းစားဖို့အစီအစဉ်ရောရှိပါလားရှင
်ရက်ဆိုင်နေဆိုတာ suspended じゃ suspended ဆိုတာဒီမြေပြန်ပြီးတော့လက်ခံလို့လည်းရပါတယ်။ဒါစကလုံးအုံလုံးကိုကျွန်တော်ရှင်းပြတာပါ
။တစ်ဆက်တည်းမှာပဲ NND ဘက်ကဗဟိုပညာရေးကော်မတီကိုပြန်လဲပြင်ဆင်ဖွဲ့စည်းမှာဖြစ်လို့ကော်မတီအစ်စ်ကနေတာဝန်မယူမီကာလမှာလက်ရှိပညာရေးကော်မတီရဲ့လုပ်ငန်းတွေကိုရပ်ဆိုင်းကြောင်းကိုလည်းလေးမြင့်ဆောင်၃ရက်နှစ်ကြေညာချက်နဲ့ထုတ်ပြန်လိုက်ပါတယ်။ဒေါက်တာသိန်းလွင်ဟာအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့ဗဟိုပညာရေးဆိုင်ရာကော်မတီကပညာရေးကွန်ရက်တာဝန်ရှိသူတဦးလည်းဖြစ်ပါတယ
်။ပညာရေးကော်မတီရပေါင်းလုပ်ဖို့ကလုံးဝနဲ့၃လလောက်တည်းကသဘောတူပြီကမလုတ်ခဲ့ရဘူးအခုမှအဲ့ဒါလုတ်တာပါဒေါက်တာသိန်းလွင်ကိုအခုလိုတာဝန်ရဆိုင်တာနဲ့ပညာရေးကော်မတီရဖောင်းလုတ်တာနဲ့ဆိုင်ပါဘူးစီးကြားကိစ္စဒီပါ
အခုလိုမျိုးဒေါက်တာသိန်းလွင်အပေါ်မှာ NLD ဘက်ကနေတရားဝင်တာဝန်ကနေရနာကြောင်ကြေညာချက်သဘောထားထုတ်ပြန်ချက်အပေါ်မှာ NLD အနေနဲ့ကျောင်းသားတွေရဲ့ဒီမိုကရေစီပညာရေးလှုပ်ရှားမှုနဲ့ပတ်သက်တဲ့ရည်တည်ချက်သဘောထားကိုမေးခွန်းထုတ်เสียဖြစ်နေတယ်လို့ NNER မြန်မာနိုင်ငံပညာရေးစနစ်ပြုပြင်ပြောင်းလဲရေးနိုင်ငံလုံးဆိုင်ရာကွန်ရက်ရဲ့မူဝါဒရေးရာလုပ်ငန်းအဖွဲ့တာဝန်ခံမတ်တူတူမာကမေးခွန်းထုတ်ပါတယ်အဲ့
တော့ NLD ကကျောင်းသားကိုထောက်ခံတယ်မြတ်တော်မူရှိတဲ့ဥပဒေကိုသူတို့ပြင်ဆင်တယ်လို့ပြောတယ်။ပြင်ဆင်တာကလည်းဒီမိုကရေစီနည်းလမ်းကပြင်ဖို့ပဲသူတို့တောင်းဆိုထားတာဆိုတော့လေအဲ့ဒါတွေကျွန်တော်တို့ထောက်ခံ။ NLD ကြီးကြောင်းလေးကိုတောင်းဆိုနေတဲ့သူတွေအပေါ်မှာ
အဲ့ဒီနေ့ကလူတော်ထားတယ်လို့မျိုးဆုံးထုတ်ပြန်ရှိတာပေါ့နော်။ဒါကြောင့်အဲ့လိုမျိုးဖြစ်နေရတာလည်းပေါ့။ဒါတွေကကျောင်းသားနဲ့လူစုပေါ့နော်။ကျောင်းသားမိသားစုတွေလည်းအများကြီးဘုံနှုတ်ပြီးတင်တာပေါ့။ဝေဝေဝါးဖြစ်စီရပေါ့နော်။အဲ့ဒီကကျွန်တော်တို့ပြန်ဆင်ကြပြီလို့မလို့ထင်တယ်ဟုတ်။အခုလိုမျိုးNNDဘက်ကနေပြီးတော့ဒေါက်တာသိန်းလွင်ကိုတာဝန်ကနေရက်ဆိုင်ကြောင်းကြေညာချက်ထုတ် Yangon Matri Song Suni Boy Chimba Nichin Le Pi Bari Shin.
Ma Sugun Dimya Jabakna. A good Nanganaga, the Dindabugu, Tinsa Bibame. Russia Tokane, Quetoye, the Marigo, Taikayama, Kugan Gagwe, Dre, Lenadigova, Ukraine Go, Taupan, Bibu, Su Bujago, Uchezia, the Kupi Senza, Bima, Pibime, Sompia Chedo, Macha, the Wulu, the Mara, Barack Obama Ga.
ပြောပါတယ်ဒီကြောင်းနဲ့ပတ်သက်ပြီးဒေါ်လာတန်ကစူးစီးတင်ပြထားပါတယ်ဝါရှင်တန်မြို့တော်ကိုရောက်ရှိနေတဲ့ဂျမန်ဝန်ကြီးချုပ်အင်္ဂလန်မက်ကောနက်လင်းလာနေကအင်ပီရိုမှာကျင်းပခဲ့တဲ့ပူးတွဲသတင်းစာရှင်းလင်းပွဲမှာမစ္စတာအိုဘားမားကရုရှားနေနဲ့ပြီးခဲ့တဲ့နှစ်စက်တင်ဘာလကရယူခဲ့တဲ့အပြစ်အသဘောတူညီမှုကိုချိုးဖောက်တဲ့အနေနဲ့ယူကရိန်းပေါ်ဆက်လက်ကျူးကျော်နေစေရှိတယ်လို့ It has not yet dissuaded Mr. Putin from following.
Mr. Putin နဲ့လက်ရှိရှောက်နေတဲ့လမ်းကိုပြောင်းဖို့အတွက်ပိတ်ဆို့မှုတွေကလှုံ့ဆော်ပေးနိုင်ခြင်းမရှိသေးပါဘူး။ဒါပေမဲ့ရုရှားရဲ့စီးပွားရေးအပေါ်မှာတော့အလှုပ်လက္ခဏာဆောင်တဲ့ထိရောက်မှုတွေတော်တော်လေးတွေ့နေရပါပြီ။ဆက်ပြီးတော့လည်းထိရောက်မှုရှိသွားမှာပါ။ကျွန်တော်မျှော်လင့်ထားတာကဒီလိုထိရောက်မှုတွေကတိတ်ပြီးတော့ကြီးမားလာတဲ့အခါမှာ Mr. Putin အနေနဲ့တန်တမာရေးကြိုးပမ်းလှုံ့ဆော်မှုတွေကိုလက်ခံလာဖို့ပါပဲ။တကယ်လို့ဒါထက်ပိုပြီးတော့ဒဏ်ခတ်ပိတ်ဆို့မှုတွေတိုးချရမယ်ဆိုရင်လည်းမဆုံးမနစ်ပဲချမှတ်သွားမှာပါ
။ဒီနေ့နေ့ကတော့ဂျမန်ဝင်ကြီးချုပ်မိုက်ကယ်ဟာယူကရိန်းသမ္မတပက်ထရိုပရိုရှင်ကိုရုရှားသမ္မတဗလာဒီမီယာပူတင်အပြင်ပြင်သစ်သမ္မတဖရန်စွာအော်လွန်ဒိုနဲ့လေးပွင့်ဆိုင်တယ်လီဖုန်းကတဆင့်ဆွေးနွေးခဲ့ပါတယ်။အဲ့ဒီဆွေးနွေးပွဲဟာသဘောတူညီမှုမရရှိဘဲအဆုံးသတ်သွားပါတယ်။ဒါပေမဲ့လို့လေသူတို့လေးဦးစလုံးနေနဲ့ဆက်လက်စူးစမ်းသွားမယ်လို့ဝင်ကြီးချုပ်မိုက်ကယ်ကဂျမန်ဘာသာစကားနဲ့စကားပြန်ကတဆင့်အခုလိုပြောခဲ့ပါတယ်။
Now there is a possibility to try and bring about a ceasefire.
ပြည်ရဲ့သဘောတူညီမှုရဖို့အပြင်အရတားတွေတည်ဆုံနေတာစစ်ပေးဒဏ်တင့်နေတဲ့အခြေအနေမျိုးနေ့စဉ်ရင်ဆိုင်နေရတဲ့အနေအထားမျိုးကနေကင်းဝေးအောင်စူးစမ်းနိုင်မယ့်အလားအလာရှိပါတယ်လို့ဗင်ဂျီချုပ်မာကယ်ကပြောသွားတာဖြစ်ပါတယ်။ Minsk မြို့မှာစက်တင်ဘာလကအပြည့်ရသဘောတူညီမှုမှာနှစ်ဖက်စလုံးတို့ကအပြစ်ခတ်ရက်စဲဖို့နှင့်ရှေ့တန်းကနေဆုတ်ခွာပေးဖို့အပြင်ရင်ကျန်ရေးဆွေးနွေးပွဲကိုချက်ချင်းစတင်ဖို့လက်မှတ်ရေးထိုးခဲ့ကြတာဖြစ်ပါတယ်။ဒါပေမဲ့အဲ့ဒီသဘောတူညီမှုကိုလက်မှတ်ရေးထိုးပြီးပြင်းချင်းဆိုသလိုပဲချုပ်ဖောက်ခဲ့ကြတာဖြစ်ပါတယ်။ယူကရိန်းပြည်ပခါကိုအပြေရှာရမှာတန်တမာရေးနီးလန့်တွေမအောင်မြင်ရင်ကာကွယ်ရေးတွေအသုံးပြုနိုင်တဲ့လက်နက်တွေကိုထောက်ပံ့ပေးဖို့အပါအဝင်တခြားရွေးလန်းအလုံးကိုစဉ်းစားပေးဖို့သူ့အကြံပေးအဖွဲ့ကိုညွှန်ကြားထားတယ်လို့သမ္မတဥဘာမားကပြောခဲ့ပါတယ်။ရုရှားဟာသဘောတူညီမှုကိုရနေပြည်ုံသားမကစစ်သားတွေကိုပါဆေလွတ်နေတယ်လို့အမေရိကန်နဲ့တခြားနေတိုးနိုင်ငံတွေကယုံကြည်ထားကြတာဖြစ်ပါတယ်။လက်ရှိမှာယူကရိန်းကိုအမေရိကန်ကတံခွေကားမျက်နှာဖုံးတွေ၊ညချီမျက်မှန်တွေနဲ့ရေဒါစသဖြင့်လူအသက်ကိုမသိစေနိုင်တဲ့ပစ္စည်းတွေကိုပေးပို့နေတာဖြစ်ပါတယ်။အခုခါမှာကျူးကျော်သူတွေရန်ကကာဝယ်ဖို့အတွက်တန်ကြပ်ကာကားအပါအဝင်စစ်သုံးလက်နက်တွေကိုအကူအညီပေးဖို့အမေရိကန်အကြံဖေးအဖွဲ့တစ်ခုကတိုက်တွန်းလာတာဖြစ်ပါတယ်။သမ္မတဥဘာမားကသူနဲ့ဝန်ကြီးချုပ်မာကယ်တို့ဟာတန်တမာရေးနီလန်းရဖြေရှားဖို့ဆက်လက်ကြိုးပမ်းသွားမှာဖြစ်တယ်လို့ပြောခဲ့ပြီးရုရှားအနေနဲ့လက်ရှိလမ်းတိုင်းသွားနေမယ်ဆိုရင်တော့တန်ခါပိတ်ဆို့မှုတွေကိုဆက်လက်တိုးပြီးခြားသွားမှာဖြစ်တယ်လို့လည်းပြောဆိုခဲ့ပါတယ်ရှင်
။ဒေါ်လာလာတန်ရဲ့တင်ပြချက်ပဲဖြစ်ပါတယ်။ VOA American တန်ရဲ့အစီအစဉ်လေးနဲ့ပတ်သက်လို့ဝေဖန်အကြံပေးခြင်းနဲ့တည်သချင်းတောင်းခြင်းနဲ့ဆိုရင်တော့ email လိပ်စာက burmese@voanews.com ကိုစာရေးသားနိုင်တယ်လို့စာလိုက်ကတဆင့်လဲစာရေးသားပေးပို့နိုင်ပါတယ်။လိပ်စာက VOA မြန်မာပိုင်းအစီအစဉ်တဆင့်စာလိုက်တက်တာအမှတ်855ရန်ကုန်စာလိုက်ကြီးပဲဖြစ်ပါတယ်။မကြာခင်ဒုတိယနိုင်ရွယ်အတွင်းအစီအစဉ်တွေထုတ်လွှင့်တဲ့အခါစီးပွားရေးကဏ္ဍသုတဆုံလင်းအမေရိကန်အခွင့်အစီအစဉ်နဲ့မနက်ခင်းအင်္ဂလိပ်သင်ခန်းစာတွေကိုနားဆင်ရတော့မှာပါ။
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီး ဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့၈နာရီကနေ9နာရီထိတစ်ချိန်နေ့လယ်၁၂နာရီကနေညခင်း၁နာရီထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း၆နာရီခွဲကနေ9နာရီထိအစီအစဉ်ကိုလိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။BOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.boanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မြန်မာစံတော်ချိန်မနေ့6နိုင်ခွဲရှိပါပြီ VOA American တန်ကအင်္ဂလိပ်မနေ့ခင်းအစီအစဉ်လေးကိုမနေ့9နာရီထိဆက်ပြီးတင်ဆက်နေပါတယ်ယူရဲ့မနက်ဖက်အစီအစဉ်တွေကိုလက်ရှိထုတ်လွှင့်ပေးနေတဲ့ line dometer 24 kHz 1213 line dometer 32 kHz 6325 line dometer 40 kHz 0433တို့ကနေဆက်ပြီးနားဆင်နေပါတယ်။အခုဒုတိယနိုင်ယူဝဲအတွင်းအင်္ဂလိပ်သင်ခန်းစာကိုတင်ဆက်သွားမှာဖြစ်တဲ့အပြင်စီးပွားရေးကဏ္ဍကိုထုတ်လွှင့်တဲ့အခါမှာတော့
ဒါမဲ့တကယ်တကယ်လက်တွေ့မှာမဖြစ်နိုင်ဘူး။ဥပမာရုပ်ရှင်ဝင်လုံခါမျိုးကိုပြောပြအောင်ရောက်တဲ့အခါမှာရုပ်ရှင်ဝင်နဲ့ဆက်နွယ်တဲ့လုပ်ငန်းမျိုးကိုလုပ်ရမယ်ဆိုတဲ့အခါမျိုး
မကြာခင်မှာအပြည့်စုံကိုနားဆင်ရပါမယ်။အခုတော့ကျွန်တော်တို့ကမ္ဘာမီဒီယာတွေထဲမှာဖော်ပြနေတဲ့မြန်မာပြည်ဆိုင်ရာသတင်းဆောင်မနဲ့အေဒီတာအဘော်တွေကိုနားဆင်ရမှာပါ။ဦးစံမိုးဝေကစူးစီးထားပြီးမတ်အင်ဂျင်နိုင်ကကူညီတင်ဆက်ထားပါတယ
်။ဦးစွာပထမတင်ပြချင်တာကတော့ထိုင်းနိုင်ငံတို့ The Nation သတင်းစာရဲ့စီးပွားရေးကဏ္ဍမှာဆောင်းပါးရှင်ဖတ်ချနတ်ဖာရူဝရန်ခရာရေးသားထားတဲ့ဆောင်းပါးဖြစ်ပါတယ်။မြန်မာနိုင်ငံမှာဆန်ထွန်းတုံးတိုးမြလာခြင်းရှိနေတဲ့အပေါ်ယင်းနီးမြုံနံသူတွေစိတ်ဝင်စားနေကြတယ်ဆိုပြီးတော့ခေါင်းစဉ်တက်ရေးသားထားတာပါမြန်မာနိုင်ငံဟာလာမယ့်9နှစ်နဲ့10နှစ်အတွင်းကမ္ဘာပေါ်မှာဆန်တင်ပုတ်မှုအများဆုံးနိုင်ငံတစ်နိုင်ငံအဖြစ်ပြန်လည်ရောက်ရှိလာမယ့်အနေအထားမှာရှိနေပြီးထိုင်းနဲ့ပြည်ပကယင်းနီးမြုံနံသူတွေဟာလေယာဉ်လုပ်ငန်းတွေဆန်ဆက်တွေမှာတိုးချဲ့နိုင်မှုအတွက်စိတ်ဝင်စားနေကြတယ်လို့ဆိုပါတယ်မြန်မာနိုင်ငံဟာတိတ်မကြခင်ကမ္ဘာမှာအဓိကဆန်တင်ပုတ်တဲ့နိုင်ငံကြီးတစ်နိုင်ငံဖြစ်လာပွဲရှိနေတယ်လို့ထိုင်းနိုင်ငံကဆန်စပါးကုန်တယ်ကြီးတွေရောကျွမ်းကျင်သူတွေပါအားလုံးကယုံကြည်နေကြပါတယ်။ထိုင်းနိုင်ငံကဆန်ဆက်ပိုင်ရှင်တွေနဲ့ဆန်ကုန်တယ်တွေဟာမြန်မာနိုင်ငံမှာဆန်ဆက်တွေတည်ဖို့မြန်မာနိုင်ငံကနေဆန်တင်ဖို့ရောင်းချရေးအတွက်လမ်းစာရှာနေကြပြီလို့ပြီးခဲ့တဲ့သတင်းပတ်အတွင်းထိုင်းဆန်ကုန်တယ်ကြီးများအသင်းရဲ့ဂုံစုဆောင်ဥက္ကဋ္ဌဝိချိုင်စရီပရာဆတ်ကပြောဆိုခဲ့ပါတယ်။ထိုင်းယင်းနီးမြုံနံသူတွေဟာမြန်မာနိုင်ငံရဲ့ယင်းနီးမြုံနံမှုဥပဒေနဲ့စီမင်းစည်းကမ်းတွေကိုလေ့လာနေကြပြီးရှင်းလင်းတည်ကြသွားပြီဆိုရင်နှစ်အနည်းငယ်အတွင်းမှာစတင်ပြီးတော့ယင်းနီးမြုံနံကြလိမ့်မယ်လို့သူကပြောပါတယ်။မြန်မာနိုင်ငံမှာဆန်အထွန်းနှုံးကြီးမားတဲ့ဆန်ဆက်တွေရှိဖို့လိုတယ်လို့ဆိုပါတယ်။တစ်နှစ်ကိုဆန်တန်းချင်း900လောက်ထုတ်လုပ်နိုင်မဲ့ဆန်ဆက်တွေတည်ဆောက်ရပါလိမ့်မယ်။လေယာဉ်မြေတံခိုးကိုထက်မတွက်ရင်အမေရိကန်ဒေါ်လာတန်း100လောက်ယင်းနီးမြုံနံဖို့လိုအပ်လိမ့်မယ်လို့ခန့်မှန်းရကြောင်းရေးသားထားပါတယ်။ပြဿနာတစ်ခုကတော့ထိုင်းယင်းနီးမြုံနံသူတွေအနေနဲ့လေယာဉ်လုပ်ငန်းကိုပြည်တွင်းကလုပ်ငန်းရှင်နဲ့ပေါင်းပြီးတော့ဖက်ဆက်လုပ်ငန်းလုပ်ရမယ့်အခြေအနေရှိနေတာပါ။ဘာကြောင့်လဲဆိုတော့မြန်မာနိုင်ငံဥပဒေအရလေယာဉ်လုပ်ငန်းကိုနိုင်ငံသားသာလုပ်ပိုင်ခွင့်ရှိတယ်လို့သတ်မှတ်ထားတာကြောင့်ဖြစ်တဲ့စသဖြင့်ရေးသားထားပါတယ်အပြည့်စုံကို thenationmultimedia.com မှာဖတ်ရှုနိုင်ပါတယ်ခင်ဗျာ
နောက်ဆက်လက်တင်ပြပေးချင်တာကတော့ Airwadi Online Magazine မှာဖော်ပြထားတဲ့တွစ်ဆုံမေးမြန်းခန်းတစ်ခုအကြောင်းပါမကြာခင်ကမြန်မာနိုင်ငံကိုရောက်ရှိလာခဲ့တဲ့ American အရှေ့အာရှနဲ့ Pacific ရေးရာအကြီးအကဲဒုတိယလက်ထောက်နိုင်ငံသားရေးဝန်ကြီး Scott Marshall နဲ့တွစ်ဆုံမေးမြန်းထားတာပါ Mr. Scott Marshall ဟာအမေရိကန်ဆိုရရဲ့မြန်မာနိုင်ငံဆိုင်ရာမူဝါဒတွေချမှတ်အကောင့်ထဲပေါ်တဲ့နေရာမှာအရေးပါတဲ့သူတစ်ယောက်ဖြစ်ပါတယ်။ဒီတွေ့ဆုံမေးမြန်းခန်းနဲ့စိတ်ဝင်စားဖို့ကောင်းတဲ့ကိစ္စရဲ့တချို့ကိုကောက်နှုတ်တင်ပြရမယ်ဆိုရင်တချို့လေ့လာသုံးသပ်သူတွေကအမေရိကန်ဆိုရဟာမြန်မာနိုင်ငံပေါ်ချမှတ်ထားတဲ့တန်ခတ်အရေးယူပိတ်ဆို့မှုတွေရုတ်သိမ်းလိုက်တာစောလွန်တယ်လို့ဝေဖန်တာတွေရှိတဲ့အကြောင်းဒီလိုရုတ်သိမ်းခဲ့တဲ့အပေါ်အောင်မြင်တယ်လို့ယူဆပါသလားဆိုတဲ့မေးခွန်းကိုဖြေဆိုရမှာ1962ခုနှစ်နောက်ပိုင်းနှစ်ပေါင်း60အကြာမှာတကားပွင့်လာတယ်။မှန်ကန်တဲ့လမ်းကြောင်းပေါ်ကိုဥတီလာတာတွေ့ရတဲ့အတွက်ကျွန်တော်တို့ရဲ့အားပေးထောက်ခံမှုကအရေးကြီးပါတယ်။ဒါကအစဖြစ်တဲ့တိတာထင်ရှားတဲ့အပေါင်းလက္ခဏာဆောင်တဲ့ဖြစ်ထွန်းတိုးတက်မှုတွေရှိနေပြီးဖြစ်ပါတယ်။ကျွန်တော်တို့အနေနဲ့တန်ခတ်အရေးယူပိတ်ဆို့ထားမှုတွေအတော်များများကိုဖယ်ရှားပေးခဲ့တာဟာလုံးဝလှုပ်တင်တာကိုလှုပ်ဆောင်တာဖြစ်ပါတယ်လို့ဖြေဆိုသွားပါတယ်။သမ္မတအိုဘားမားလာရောက်စဉ်တုန်းကရွေးကောက်ပွဲကိုအချိန်မီကျင်းပဖို့လိုတယ်။ရွေးကောက်ပွဲဟာပထမဦးစားပေးအရေးကြီးတဲ့ကိစ္စဖြစ်တယ်။အခြေခံဥပဒေပြင်ဆင်ရေးကိစ္စထက်ပိုအရေးကြီးတယ်လို့ပြောခဲ့ပါဗျ။အခုကောဒီအတိုင်းပဲလားဆိုတဲ့မိကွန်းကိုဖြေချရမှာတော့တိုင်းပြည်ကပြည်သူတွေဘာဖြစ်ချင်နေကြသလဲဆိုတာကြည့်ဖို့လိုပါတယ်။ဒီမိုကရေစီဆန်တဲ့အခြေခံဥပဒေရှိရမယ်ဆိုပြီးငြင်းချက်ထုတ်နိုင်ပါတယ်။ သမရပြောတာကတော့အစိုးရကအောက်တိုဘာလကုန်ဒါမှမဟုတ်နိုဝင်ဘာလထဲမှာရွေးကောက်ပွဲလုပ်မယ်လို့ပြောထားပြီးသားဖြစ်နေပါပြီ။ရည်ရွယ်ထားပြတဲ့အတိုင်းအအောင်မြင်မြင်ကျင်းပဖြစ်ဖို့ပြောတာပါ။အခြေခံဥပဒေပြင်ဆင်ရေးကတခြားကိစ္စပါ။ရွေးကောက်ပွဲမတိုင်ခင်ဖြစ်လား၊ပြီးမှဖြစ်မလား၊ဘယ်တော့ဖြစ်လာမယ်ဆိုတာမသိသေးပါဘူးလို့ဖြေဆိုသွားပါတယ်။အပြည့်အစုံကတော့ ARE.org မှာဖတ်ရှုနိုင်ပါတယ
်။ဦးစံမိုးဝေစူးစီးတင်ဆက်တဲ့ကမ္ဘာမီဒီယာတွေတဲကမြန်မာပြည်အကြောင်းတွေကိုနားဆင်ရပြီးအခုတော့နာနယ်ခင်းအင်္ဂလိပ်သင်ခန်းစာကိုထုတ်လွှင့်ပေးမှာပါအမေရိကန်အီဒီယန်သုံးအင်္ဂလိပ်သင်ခန်းစာကိုဒေါ်လလတန်းကပို့ချမှာဖြစ်ပါတယ
်ဒီဂရီမနဲ့တင်ပြမယ် idiom အသုံးကတော့
hard time
ဖြစ်ပါတယ်စာလုံးပေါင်းကHARD hard ga keta time time ga chain ဆိုတော့စကပိုက်ခွန်ရဲ့လုံကောက်ဒီဘေကခက်တဲ့အချိန်ပေါ့ idiom ဆိုရဲတော့ white ဒီဘေကလည်းဒီနေရာမှာဆင်တယ်လို့ဆိုရမှာပါဘဝမှာအကြအတဲတွေဆင်းရဲမှုတွေဒုက္ခတုခတွေအထူးသဖြင့်ငိုရေးကြီးကြက်တဲမှုနဲ့ရင်ဆိုင်နေရတဲ့အခြေအနေကို hard time လို့ရည်ညွှန်းပြောတာဖြစ်ပါတယ်ဒီသုံးကို hard times ဆိုပြီးတော့ s ထည့်ပြီးတော့လဲသုံးလို့ရပါတယ် hard time အတုနဲ့ပတ်သက်လို့ George ကိုပြီးတဲ့ဥပမာကိုနားဆင်ကြည့်ကြရအောင
် My mother had a hard time bringing us up since my father died 10 years ago
ကျွန်တော်မိဟာလွန်ခဲ့တဲ့ဆယ်နှစ်ကကျွန်တော်အဖေဆုံးပြီးနောက်ပိုင်းမှာကျွန်တော်တို့ကိုလူလားမြောက်အောင်ကြည်လာရတာတော်လီဒုက္ခရောက်ခဲ့တယ်လေလို့ဒီပေရပါတယ်ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင
် My mother had a hard time bringing us up since my father died 10 years ago
ဘဝမှာအကြအတဲတွေဆင်းရဲမှုတွေဒုက္ခဒုက္ခတွေအထူးသဖြင့်ငိုရေးကြီးကြက်တဲမှုနဲ့ရင်ဆိုင်နေရတဲ့အခြေအနေကို idiom အသုံးရဘယ်လိုပြောမလဲ
A hard time
လို့ပြောလို့ရပါတယ်အဲ့ဒါကတော့ဒီဂရီမနဲ့တင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
်ဒေါ်လလတန်းတင်ပြခဲ့တဲ့ idiom 3အင်္ဂလိပ်သင်ခန်းစာကိုနားဆင်ခဲ့ရတာပါအခုတော့အစောပိုင်းမှာအမည်သဘောကြားခဲ့ရတဲ့စီးပွားရေးကဏ္ဍကိုတင်ဆက်ပါမယ်မြန်မာနိုင်ငံဦးနှစ်ပေါင်းများစွာအုပ်ချုပ်လာခဲ့တဲ့မြန်မာဆိုရှယ်လစ်လမ်းစဉ်ပါတီခေတ်စေအစိုးရခေတ်တွေအတွင်းအစိုးရပိုင်လုပ်ငန်းအများစုမှာအကြီးအကျယ်အရှုံးပေါ်ခဲ့ပါတယ်အရင်အနည်းကြီးကြီးမားမားနဲ့မတီထားတဲ့နိုင်ငံပိုင်လုပ်ငန်းတွေဘာကြောင့်အရှုံးပေါ်ရတာပါလဲဆိုတာနဲ့ပတ်သက်လို့စီးပွားရေးပညာရှင်ဦးခမောင်ညိုဘောဂဗေဒရဲ့သဘောထားအမြင်တွေကိုအခုတစ်ပတ်စီးပွားရေးကဏ္ဍမှာကိုဇော်ဝင်းလှိုင်ကတင်ဆက်ထားပါတယ
်နိုင်ငံပိုင်စီးပွားရေးလုပ်ငန်းတွေအစိုးရပိုင်စီးပွားရေးလုပ်ငန်းတွေအရှုံးပေါ်နေရတဲ့အဓိကအကြောင်းရင်းကဘာလဲဆရာ
။ငါအစိုးရပိုင်လုပ်ငန်းတွေဘာလို့ရှုံးပေါ်လဲဆိုတော့စရဲကွာအများကြီးကငြိဝဲပြီးတော့တည်ထောင်ထားတဲ့လုပ်ငန်းတွေမဟုတ်ဘူး။ဒါဆိုရှယ်လစ်ခေတ်မှာဆိုရင်တခြားငြိဝဲချက်တွေနိုင်ငံရေးငြိဝဲချက်တွေနဲ့ထောင်ထားတာတွေဖြစ်တယ်။ဥပမာအလုပ်ကံရရှိစေဖို့ဆိုပြီးတော့အစိုးရတလို့လုပ်ငန်းမျိုးကိုလုပ်ဖို့လုပ်ရမယ်လို့ငြိဝဲလို့ဒါတကွာတော့ပုဂ္ဂလိကလုပ်ငန်းတွေကြီးထွားတုတ်တက်လာခြင်းမရှိဘဲနဲ့ပုဂ္ဂလိကလုပ်ငန်းကိုအားကိုးလို့မရဘူး။စားရည်ရွေးချက်တွေနဲ့တော့ထောင်ထားတာတွေဖြစ်တယ်ဆိုတော့အစကလေးကအများရဖို့ဆိုတဲ့ရွေးချက်နဲ့ထောင်ထားတာမဟုတ်ခုကြမှသာအများမရတာကိုပြောလာကြရတာပါ
သမနာဦးသိန်းစင်အစိုးရတက်လာပြီးတဲ့နောက်ပိုင်းမှာဒီဟိုပါပေါ့အရှုံးပေါ်နေတဲ့စီးပွားရေးလုပ်ငန်းတော်တော်များများကိုပုဂ္ဂလိကကိုသူတို့လွှဲပေးတယ်ရောင်းတာတို့ငှားတာတို့ဟိုပါပေါ့အမျိုးမျိုးလုပ်တယ်ပေါ့နော်ဆိုတော့ဥပိုင်လီမိတက်ကတဆင်ပဲဖြစ်ဖြစ်ပေါ့ဆိုတော့ဒီအခုလိုမျိုးလှုပ်လာတာတွေလှုပ်တဲ့အတွက်ကောဆရာဟိုပို့ပြီးတော့ထူးခြားမှုရှိလာသလားတချို့ကဟိုစက်ယုံနေရောင်းနေဆိုရင်လေသူကစက်ယုံဝယ်ပြီးတော့တခြားလုပ်ငန်းတစ်ခုလုံးဝပြောင်းပြလိုက်တာမျိုးဟိုပေါ့ဟိုတယ်ဖြစ်ဖြစ်ဆောက်ပြလိုက်တာမျိုးတွေလုပ်ကြတယ်ဆိုတော့ဟိုစားသုံးသူတွေဘက်ကကြည့်ရင်ရောဆရာစားသုံးသူတွေအတွက်အကျိုးရှိနိုင်သလားနိုင်ငံတော်အတွက်ကဘယ်လောက်ထိအကျိုးရှိသလဲဒီလိုမျိုးဟိုပေါ့ပေါ့အစိုးရပိုင်းလုပ်ငန်းတွေဟိုရောင်းချတာငှားရမ်းတာတွေဟာ
ဘယ်လောက်တိုင်းဒါဒီအကျိုးရှိလဲဆိုတော့နော်ဒီပထမဆုံးကတော့ဟိုအရှုံးပြနယ်ဟာတွေတိုင်းတာတစ်ခုဒီဆိုရောသွားမယ်နော်အဲ့တော့တချို့လုပ်ငန်းများမှာတော့သဘောတူညီချက်ရှိရဲ့အစအရေကလုပ်နေတဲ့လုပ်ငန်းမျိုးဆက်လုပ်ရမယ်ဆိုတဲ့သဘောတူညီချက်တွေရှိတယ်။ဒါပေမဲ့တကယ်တကယ်လက်တွေ့မှာမဖြစ်နိုင်ဘူး။ဥပမာရုပ်ရှင်ဝင်လုံခါမျိုးကို လောပြောင်းရောက်တဲ့အခါမှာရုပ်ရှင်နဲ့ဆက်နွယ်တဲ့လုပ်ငန်းမျိုးကိုလုပ်ရမယ်ဆိုတဲ့အခါမျိုးကိုရှိတယ်တကယ်တကယ်ကျတော့တော့အဲ့ဒီဟာတွေကဖြစ်မလာဘူးအဲ့တော့စားသုံးသူအနေနဲ့ကတော့ဟိုအခုခေတ်မှာတော့အစိုးရစက်ရုံတွေနော်အစိုးရလုပ်ငန်းတွေကထုတ်တဲ့အဲထုတ်ကုန်တွေကိုအားကိုးပြီးတော့စားသုံးတယ်ဆိုတဲ့အခါမျိုးအတော်ရှားပါတယ်နော်အဲနောက်တစ်ခုကတော့ပုဂ္ဂလိကလုပ်ငန်းကလည်းထုတ်နာတယ်ရှိတယ်တစ်ဖက်မှာလည်းအစိုးရကပုဂ္ဂလိကကိုလွှဲပြောင်းရောင်းချခြင်းမိမယ်ပုဂ္ဂလိကသူစိတ်မဝင်စားတဲ့ကိစ္စတွေရှိတယ်အခုမှတော့ထင်ရှားတဲ့ဒါကစားတခုပြောရင်တော့ဒါရှိရှိရန်ကုန်မြို့ပေါ်ကျထားပေါ့နော်အဲ့တော့တို့အနေနဲ့အကျိုးမြတ်ပိတ်ကြီးကြီးမမမရနိုင်ဘူးတို့စိတ်ဝင်စားတဲ့ခါကလည်းမြို့ဝရထားလို့ဖို့တဲ့ဘူတာမြေနေရာဘူတာနာတဝိုက်မှာရှိတဲ့မြေနေရာကိုစိတ်ဝင်စားတာပေါ့အဲ့တော့ပုဂ္ဂလိကဆိုတာကတော့သူကအမြတ်နဲ့ကိုအဓိကထားပြီးတော့စဉ်းစားတယ်အမြတ်မရဘူးဆိုရင်အဲ့ဒီလုပ်ငန်းမျိုးတွေတော့တော့တို့ကတော့လုံးမမကုန်ဘူးအဲ့တော့စားသုံးသူကတော့ဈေးကွက်စီးပွားရေးစသည်ဖြစ်တဲ့အတွက်ကပြည်တွင်းကစပ်ပစ္စည်းတွေစားကြံစားအာမမလို့ရှင်တွင်းငွေပစ္စည်းစားရင်စားနာတာအားလုံးယူချေကြရတော့အများကြီးဖြစ်သွားပြီပေါ့
ဆိုရစီမံကိန်းတွေကိုပုဂ္ဂလိကလက်ထဲကိုလွှဲတဲ့နေရာမှာလဲဒီပွင့်လင်းမြင်သာမှုမရှိတဲ့ကိစ္စတွေဟိုပြောကြတာတွေရှိတယ်ပေါ့နော်ဆိုရပုဂ္ဂလိကလက်ထဲကိုလွှဲတယ်ဆိုမျိုးထူးခြားမှုရှိပါမလားအဲ့လိုမျိုးကိုယ့်လူချင်းချင်းလွှဲပေးတယ်ဆိုတဲ့ပုံစံမျိုးသဘောတည်းရောက်နေတော့
အချိန်ကာလအရပြောလို့ရှင်ကတော့အခုကတော့နော်ဟိုအဲ့လိုမျိုးလွှဲပေးတဲ့ဟာမျိုးကတော့တော်တော်လေးနည်းပါလိမ့်မယ်ဘာဖြစ်လို့လဲဆိုတော့အကောင်တော့ဒုတိယဒီစာနဲ့သိနေပါရဲ့လားအာယုံဆိုင်နေကြတာဆိုတော့နော်ဟိုဖြစ်ခဲ့ရင်တောင်မှအဲ့လိုဖြစ်ခဲ့တဲ့ဖြစ်တဲ့တာတကတော်တော်လေးနဲ့သွားနိုင်ပါအဲတစ်ဖက်ကကြားတဲ့ခါကျတော့လေနော်မြန်မာနိုင်ငံမှာလူလက်တန်းသားတို့နော်ဒီထက်တန်းလွာတို့တက်တန်းလာဆိုတာအရင်နေ့ရှိတဲ့သူပေါ့လေရင်းနေ့ရှိတဲ့သူဆိုတာသိပြီးရှိရမှာမဟုတ်တာရှိရမဟုတ်တဲ့ခါကျတော့လေဘာလို့လို့ဒီလူပဲပြန်ဖြစ်သွားတဲ့သဘောတော့ရှိတယ်ဒီသဘောကြီးကတော့သိပြီးတော့ဆယ်မှာတော့ရှောင်လို့မရဘူးအဲ့တော့သူကပါဆိုရအောင်မှာကိုတို့ကအဲ့ဒါအဲ့ဒီလုပ်ငန်းတွေဝယ်မလားဒါမှမဟုတ်အများပြည်သူကဝယ်မလားလို့တော့ဟိုထုတ်ပြန်ကြေညာလဲနောက်ဆုံးကြအများပြည်သူကဝယ်နိုင်တဲ့ကိစ္စမျိုးတွေမဟုတ်ပါဘူးဒီလုပ်ငန်းတွေတော့များနောက်ဆုံးတော့ဘယ်နည်းနဲ့ပဲလုပ်လို့ဒီလူတွေလက်ထဲပဲရောက်တာပဲဒါတော့ဒီလူဆိုတာလဲတစ်ခါတည်းကျတော့နာမည်တစ်ခုဖြစ်မယ်နောက်တစ်ခါကျတော့နာမည်တစ်မျိုးလည်းဖြစ်ခြင်းဖြစ်မယ်နာမည်တကယ်ကျတော့မြန်မာနိုင်ငံမှာကြီးစီးပွားရေးလုပ်ငန်းကြီးကြီးမားမားလုပ်နေတဲ့လူဆိုတာစေကနာလောက်ပဲရှိတာအဲတော့ဒီလူတွေလက်ထဲဒီလူတွေနဲ့ပဲလို့မှမကင်းနိုင
်စီဝါရေးပညာရှင်တယောက်အနေနဲ့ကြည့်မယ်ဆိုလို့ရှိရင်ရောဆရာအခုသမရဦးသိန်းစင်အစိုးရဥဆောင်ပြီးလုပ်နေတဲ့စီဝါရေးအရာပြင်ပြောင်းလဲမှုတွေဟာဟိုအားနေချက်အားတာချက်ဘာတွေများတွေ့မိသလဲဆရာဟိုအရေးပေါ်အားဖြင့်ကြည့်မယ်ဆိုရင်တော့အရင်အစိုးရလက်ထက်မဆလာလက်ထက်တဲ့ဆိုင်တော့အများကြီးကောင်းလာတာတော့မှန်တာပေါ့ဒါပေမဲ့ကောင်းလာတယ်ဆိုပေမဲ့လည်းအဲ့ဒါမကောင်းတဲ့ဟိုကောင်းတဲ့ထက်ကလည်းဟိုဟာအားနေချက်တွေရှိနေသေးတယ်ဆိုတာလည်းဟိုအများအသိပဲဆိုတော့ဆရာစီးပွားရေးပညာရှင်တယောက်အနေနဲ့မြင်မိတာရောဘာတွေများမြင်မိလဲဆရာ
အဲ့တော့ခင်ဗျားမိခွန်းနဲ့မှလည်းပါပြီးသားပေါ့နော်ပါပြီးသားဆိုတာကတော့အဲ့တော့ခိုးတော့ကမလုတ်ခဲ့တဲ့ကိစ္စတွေကိုခိုးကမလုတ်ခဲ့တဲ့ကိစ္စတွေကိုလုတ်တယ်ပြုပြင်ပြောင်းလဲနိုင်တဲ့ကိစ္စတွေလည်းဒါအများကြီးရှိတယ်ဒါလည်းမှန်တယ်အဲခိုးတော့ကရှိခဲ့တဲ့ဇလန်းနေရဲ့အမွေခံနေအမွေတွေကိုဆက်ပြောခံယူပြီးတော့အဲ့ဒီဇလန်းနေမှာမြေယာကိစ္စမျိုးဆိုတော့မပြီးနိုင်ဘူးအဲ့တော့ဒါမြေယာအများနဲ့ဆိုင်တယ်အများဦးလည်းထိခိုက်တဲ့ကိစ္စဆိုတော့ဒီဟာကြီးကတော့တော့အထင်ရှားဆုံးပါကစားပဲအဲ့တော့ကိုယ့်အနေနဲ့ပြောလို့ရှိရင်တော့ဒါကနော်ညွန်မှန်းကျဲအပေါ်မှာမူတည်တယ်ညွန်မှန်းကျဲအပေါ်မှာလည်းမူတည်တယ်အရန်ကြီးမျောဟိုဘောအတိုင်းတာတစ်ခုဒီမျောလင့်ထားတယ်မျောလင့်တယ်လို့ဖြစ်မလာဘူးဆိုရင်တော့လူတိုင်းကအားမရတာနော်သဘောတဘာဒီသဘာဝပဲနောက်တစ်ခုကတော့ကိုကဘာကိုစဉ်းစားလဲဆိုတော့ဒီအစိုးရကိုပဲပြောတခြားဖွဲ့စီတီကိုပဲပြောတဲ့ခါကျရင်နောက်တစ်ဖက်မှာကလုတ်ဆရာတွေကများပြောတစ်ဖက်ကစွမ်းရည်မရှိဘူးနောက် function တွေများတယ် capacity မရှိဘူးအဲ့တော့အစိုးရမှာအထူးသဖြင့်ခုအချိန်မှာ PR တွေရန်များတယ်နော်စိတ်ခုံးတွေရန်များတယ်တစ်ဖက်ကကြတော့အစိုးရရန်နေတာသိပြော PR တွေကြားထဲမှာသိပြောဟိုမနေကိုအားနေတယ်ပေါ့နော်ခိုင်မာတဲ့တောင်တင်းနဲ့အားကောင်းတဲ့အနေထားမျိုးသိပြောမရှိဘူးနော်အဲ့တော့တစ်ဖက်ကကြတော့လေအဲ့ဒါဆိုရင်အကြာကြီးစောင့်ကြမှာဘယ်သူမှမစောင့်ဘူးအဲ့တော့စောင့်ရတာကြာပြီးလွတ်လိုက်ရတာဘယ်လောက်ကြာပြီးနော်အဲ့ဒါဘယ်နှစ်နှစ်ကအနေပေါင်းများစွာအောင်ဆိုင်နေရတဲ့သူတွေကဘယ်သူမှစိတ်မရှိကြဘူးနောက်တစ်ခုကတော့တာမန်ပြည်သူပြည်သားတွေအပေါ်မှာဘလောက်ကြိုးပမ်းလို့ရှိတယ်လဲဆိုတော့အဲ့ဒါဆိုရင်လည်းဒါလူတွေကအမျိုးမျိုးဖြေမယ်တချို့ကပူဆိုးလာတယ်လို့ပြောမယ်ဥပမာလမ်းတွေကွာတာကားပြက်ကားပူကျက်လာတယ်လို့ဖြေမယ်ဒါပေမဲ့ငွေတော့ကားမရှိတဲ့သူတွေကားပိုင်လာတဲ့ဟာဘယ်လိုမျိုးရှိရဲအဲ့တော့ငွေတော့ကားမရှိတဲ့သူတွေကားပိုင်လာတဲ့ခါကျတော့လမ်းတွေကတက်တော့တာပေါ့နော်ဒီသဘောမျိုးလေးတွေတော့ရှိပါတယ်
ကိုယ်စော်ဝင်းနိုင်ပြောပြသွားတဲ့စီးပွားရေးကဏ္ဍကိုတင်ဆက်ခဲ့တာပါ။အခုတော့သုတဆုံလင်အမေရိကန်တခွင်အစီအစဉ်အလှည့်ရောက်ပါပြီ။ဖေဖော်ဝါရီလအတွင်းအမေရိကန်ပြည်ထောင်စုမှဖြစ်ပွားခဲ့တဲ့သမိုင်းတွင်တဲ့ဖြစ်ရပ်တွေအကြောင်းကိုခုတစ်ပတ်သုတဆုံလင်အမေရိကန်တခွင်အစီအစဉ်မှာကိုအောင်ကမန္နန္ဒာချနဲ့အတူတင်ဆက်ထားပါတယ်။
ဒီတစ်ပတ်တော့အမေရိကန်ပြည်ထောင်စုကဖေဖော်ဝါရီသမိုင်းဝင်နေ့ရက်တွေအကြောင်းတင်ပြမှာဆိုတော့လူမဲចောင်းသားတွေရဲ့ဆန္ဒပြပွဲအကြောင်းနဲ့စလိုက်ကြအောင်လားမန္တန္တချမ်းရေ
ကောင်းပါပြီကိုအောင်လွန်ခဲ့တဲ့55နှစ်လောက်က1969နှစ်ဖေဖော်ဝါရီလတရက်နေ့မှာမြောက်ကယ်ရိုလိုင်းနားပြည်နယ် Greensboro ကလူမဲចောင်းသားတွေဟာသူတို့ရပိုင်권အတွက်ဆန္ဒပြခဲ့ကြတယ်ရှင
်အဲ့ဒီကာလကလူမဲခွဲခြားမှုတွေရှိနေတော့သူတို့ဆန္ဒပြခဲ့ပုံကလည်းအတော်ပညာပါပါတယ်ဝူဝနဲ့ crash ဆိုတဲ့ဈေးဆိုင်တွေကလူပြူတွေသာထိုင်လို့ရတဲ့ထမင်းစားကုန်တွေမှာသူတို့ကဝင်ထိုင်ခဲ့တာဗျအဲ့ဒီတော့ဆိုင်ပိုင်ရှင်တွေကသူတို့ကိုဈေးရောင်းမပေးနိုင်ဘူးဆိုပြီးညှင်းဆိုခဲ့တဲ့အပြင်ထိုင်နေတဲ့နေရာတွေကနေဖယ်ပေးဖို့မောင်းထုတ်ခဲ့ပါတယ
်ဒါပေမဲ့လည်းလူမဲចောင်းသားတွေကဆက်ထိုင်နေတဲ့အတွက်လူလူကြားမငြိမ်မသက်ဖြစ်စေမှုတားမြစ်နေရာတွေကိုကျူးကျော်ဝင်ရောက်မှုနဲ့ရဲတွေကចောင်းသားတွေကိုဖမ်းခဲ့တယ်လေ
အဲ့ဒီလိုအနုနည်းနဲ့ဆန္ဒပြတာဒါပထမဆုံးမဟုတ်ပေမဲ့ Greensboro ကဆန္ဒပြပွဲနောက်ပိုင်းမှာတော့လူမဲတွေဝင်ရောက်ခွင့်တားမြစ်ထားတဲ့နေရာတွေကိုအာဏာဖီဆန်းပြီးတော့ဝင်ရောက်တာမျိုးအမေရိကန်ပြည်ထောင်စုတဝန်ပြန့်နှံ့လာခဲ့ပါတယ်ဗျာ
ဆန္ဒပြသူတွေကိုဖမ်းဆီးခေါ်ဆောင်သွားရလမ်းမှာလဲ We shall overcome ကျွန်တော်တို့ဟာအခက်အခဲတွေကိုရင်ဆိုင်နိုင်လိမ့်မယ်ဆိုတဲ့အယက်သားအခွင့်အရေးလှုပ်ရှားမှုတခြင်းကိုလည်းတည်ဆို့ခဲ့ကြတယ်လေ
ကြမငြိမ်မသက်ဖြစ်စေမှုကျူးကျော်ဝင်ရောက်မှုတွေကြောင့်ဖန်ဆီးခံရတဲ့လူမဲကောလိပ်ကျောင်းသားတွေအယက်သားအခွင့်အရေးလှရှားသူတွေဟာသူတို့ပေါ်ချမှတ်တဲ့ဒဏ်ကြေးငွေမပေးဘဲထောင်ဒဏ်ကိုခံယူခဲ့တာကြောင့်တောင်ပိုင်းပြည်နယ်မြို့တွေကထောင်တွေမှာလူပြည့်ရှံပြီးတော့တွားခဲ့ပါတယ်ဗျာဒီနောက်1962ခုနှစ်စက်တင်ဘာလအတွင်းတောင်ပိုင်းပြည်နယ်ကမြို့ပေါင်း120ကျော်မှာအခုလိုအနုနည်းနဲ့ဆန္ဒပြမှုတွေဖြစ်ပွားခဲ့ပါတယ်
ဖိနှိပ်သူတွေအောက်မှာအခွင့်အရေးဆိုတာတိုက်ယူမှရတယ်လို့ဆိုကြတာမျိုးဖြစ်မလားမသိဘူးရှင်။အဲ့ဒီနောက်မှာတော့စားတောက်ဆိုင်တော်တော်များများမှာအသားအရောင်ခွဲခြားမှုကိုဖျက်သိမ်းခဲ့ရတယ်လေ။အမေရိကန်လွှတ်တော်ကလည်းဟိုတယ်နဲ့စားတောက်ဆိုင်တွေမှာအသားအရောင်ခွဲခြားပြီးတော့ဝန်ဆောင်မှုပေးတာကိုတားမြစ်တဲ့ဥပဒေပါဝင်တဲ့1964ခုနှစ်အယက်သားအခွင့်အရေးဆိုင်ရာဥပဒေကိုပြဋ္ဌာန်းခဲ့တယ်ရှင်။
ကဲဒီတခါတော့မဲပေးနီးစနစ်အကြောင်းကိုပြောပြရအောင်လားမန္တန္တာရေအမေရိကန်ပြည်ထောင်စုမှာလျှို့ဝှက်မဲပေးနီးစနစ်ကိုဘယ်တော့နဲ့ကစခဲ့တယ်လို့ထင်လဲဗ
ျနှစ်ပေါင်းရာချီရှိပြီလို့တော့ထင်တာပဲကိုအောင်ရဲ့
ဟုတ်ပါတယ်1888ခုနှစ်ဖေဖော်ဝါရီလ2ရက်နေ့ကန်တက်ကီပြည်နယ်လူးဝစ်ဗီးလ်မှာကျင်းပတဲ့ရွေးကောက်ပွဲမှာစပြီးတော့ဒီလျှို့ဝှက်မဲပေးနီးစနစ်ကိုကျင့်သုံးခဲ့တာပါဗျဟိုရုံးကအများရှိမှမဲပေးတဲ့အခါစန့်ကျင်ဘက်တွေကရန်ပြူတာကိုခံရနိုင်တဲ့အခြေအနေမျိုးတွေလည်းရှိခဲ့တာကြောင့်ဒီနီးစနစ်ကိုပြောင်းလဲပြီးတော့ကျင့်သုံးခဲ့ပါတယ်။တားပိုက်ကောင်တွေပေါ်တဲ့ဩစတြေးလျနိုင်ငံမှာလျှို့ဝှက်မဲပေးနီးစနစ်ကိုစတင်ကျင့်သုံးတာကြောင့်ဒီလူးဝစ်ဗေးကစတင်ခဲ့တဲ့မဲပေးနီးစနစ်ကိုတားပိုက်ကောင်မဲပေးနီးစနစ်လို့လည်းခေါ်ကြပါတယ်
။အခုလိုကိုကြိုက်နှစ်တက်ရလူကိုလွတ်လွတ်လပ်လပ်မဲပေးနိုင်တာကြောင့်လူးဝစ်ဗေးကရွေးကောက်ပွဲကာလတွေမှာလူတွေဟာတက်တက်ကြွကြွနဲ့ပါဝင်လာကြပြီးတော့ဟိုတုန်းကထဲအဲ့ဒီ1888ခုနှစ်ကကျင်းပတဲ့ရွေးကောက်ပွဲမှာမဲပေးသူတွေပုံများလာခဲ့ပါတယ်ဒီနောက်မှာတော့အမေရိကန်နိုင်ငံတဝန်းကပြည်နယ်တွေမြို့တွေကိုဒီလျှို့ဝှက်မဲပေးနီးစနစ်တဟုန်တို့ပြန့်နှံ့သွားခဲ့တယ်လေတောင်ကယ်ရိုလိုင်းနားပြည်နယ်ကတော့ဒီမဲပေးနီးစနစ်ကို1950မှာအတည်ပြုသတ်မှတ်ခဲ့တဲ့နောက်ဆုံးပြည်နယ်လည်းဖြစ်ပါတယ်ရှင
်မန္တန္တာကြီးဒီတစ်ခါတော့လျှက်စစ်မီအကြောင်းပြောအောင်ဗျာ
ဘယ်ကလျှက်စစ်မီလဲကိုအောင်ရဲ့
အင်ဗီရောကလျှက်စစ်မီပါ 1889ခုနှစ်ဖေဖော်ဝါရီ3ရက်နေ့မှာဝါရှင်တန် DC ကသမရအင်ပီရိုမှာလျှက်စစ်မီးတပ်ဆင်ပြီးစီးခဲ့ပါတယ်။ဒါပေမဲ့အဲ့ဒီအချိန်ကသမရဘန်ဂျမင်ဟယ်ရီဆန်နဲ့သူ့မိသားစုဟာလျှက်စစ်မီးဖွင့်တဲ့ပိတ်တဲ့မီးကလပ်ကိုမကန့်ရဲဘူးလို့ဆိုကြတယ်ဗျ
။ဘာလို့မကန့်ရဲတာလဲ
။အဲ့ဒီအချိန်ကဒီလျှက်စစ်ကိုစတုံးကြတာဆိုတော့အကျွမ်းတဝင်မရှိတာကြောင့်ဓာတ်လိုက်မှဆိုးလို့ရပြု
။အဲ့တော့ဘယ်သူကမီးအဖွင့်ပိတ်လုပ်ပေးကြလဲ
။အင်ဗျူရောဝန်ထမ်းတွေကသမရမိသားစုအိတ်ချင်ကြရင်မီးပိတ်ပေးပြီးမနဲ့ကြရင်ပြန်ဖွင့်ပေးရတာပေါ့ဗျာ။မီးပိတ်လိုက်ပြီးတဲ့အခါမှာတော့လျှက်စစ်မီးမပေါ်ခင်အချိန်ကအတိုင်းဖျောင်းနိုင်တန်းငွေနဲ့မီးအိမ်တွေကိုတုံးကြပါတယ်တဲ့။ကဲအခုတခါလေးဆက်ပြီးတော့အမေရိကန်နိုင်ငံရေးမှာအရေးပါတဲ့နေ့ရက်တွေပြောင်းလဲပြင်ဆင်ခဲ့တာကိုဆက်ပြောရအောင်လားခင်ဗျာ။
ကောင်းပါပြီရှင်1933ခုနှစ်ဖေဖော်ဝါရီလ6ရက်နေ့မှာနိုင်ငံသားရေးဝန်ကြီးကော်ဒဲဟျူးကဖွဲ့စည်းပုံအခြေခံဥပဒေပါအချက်20ကိုပြောင်းလဲသတ်မှတ်ခဲ့ပါတယ်ဒီထက်မှာသမရနဲ့ဒုသမရတပ်တန်းကိုမတ်လ4ရက်နေ့ကနေဇန်နဝါရီလ20ရက်နေ့အထိပြောင်းလဲသတ်မှတ်တာလည်းပါဝင်တယ်လေ
ဟုတ်ပါတယ်ဒါအပြင်လွှတ်တော်တပ်တန်းကာလကိုလည်းမတ်လ4ရက်ကနေဇန်နဝါရီ3ရက်နေ့အထိပြောင်းလဲခဲ့ပါတယ်ကဘာစီဘွားပြက်ကက်စိုက်ချိန်မှာလှုပ်ရှားရှိတာတွေကိုမြင်းမြန်ဆန်းဆန်းဆောင်ရွက်နိုင်ဖို့ဒီလိုအပြောင်းလဲတွေလုပ်ခဲ့တယ်လို့လည်းဆိုပါရယ်ဗျာ
Franklin Roosevelt ဆိုရင်လည်း1932ခုနှစ်နိုဝင်ဘာမှာသမရအဖြစ်ရွေးချယ်ခံရပေမဲ့လည်းသူ့ရဲ့အရေးပေါ်အစီအစဉ်တစ်ခုဟာလေးလတာကြာမြင့်ခဲ့ပြီးတော့သူသမရအဖြစ်ကျန်းသစ်စာချိန်ဆိုတဲ့1933ခုနှစ်မတ်လကြာမှသာစတင်အကောင့်ထဲပေါ်နိုင်ခဲ့တယ်ရှင
်ကဲဒီတစ်ခါတော့အမေရိကန်သမိုင်းမှာသူ့အတွက်အမဲဆက်ဆုံးထင်းစရာကိစ္စတစ်ခုကိုဆောင်ရွက်ခဲ့တဲ့လွတ်တော်အမတ်တယောက်အကြောင်းကိုပြောပြခြင်းပါတယ်ဗျာ
ဘသူပါလဲရှင
်လွန်ခဲ့တဲ့65နှစ် 1950 ခုဖေဖော်ဝါရီ9ရက်နေ့မှာဝစ်ကွန်ဆင်ပြည်နယ်အထက်လွတ်တော်အမတ်ဂျိုးဇက်မက်ကာသီယာဝက်စ်ဗာဂျီးနီးယားပြည်နယ်ဝင်းလင်းက Republican အမျိုးသမီးကလပ်မှာမိန့်ခွန်းပြောကြားခဲ့ပါတယ်အဲ့လိုပြောကြားမှုအတွင်းအမေရိကန်နိုင်ငံသားရေးဌာနကကွန်မြူနစ်205ရောက်ရဲ့စီရင်သူ့မှာရှိတယ်ဆိုပြီးတော့ထုတ်ဖော်ကြေညာခဲ့ပါတယ်ဗျာ
ဒါဟာအဲ့ဒီခေတ်ကာလတခြား Republican လွှတ်တော်အမတ်တွေလိုပဲ Community ဝါဒအပေါ်ကြောက်ရွံ့မှုကိုအသုံးချပြီးတော့ Democrat သမ္မတ Harry Truman ကိုအခက်အခဲတွေဖြစ်အောင်လုပ်ခဲ့တာတဲ့အဲ့ဒီအချိန်ကသူ့လှုပ်ဖော်ကင်ဘက်တွေကလည်းတခြား Conservative အမတ်တွေထက် Senator McCarthy ဟာပိုအန်ရည်ကြီးတဲ့လူဖြစ်သတ်မှတ်ခဲ့ကြတယ်လေ
အခုလိုသူ့ရဲ့ဆွဆဲချက်တွေမှန်ကန်သလားဆိုတာကိုဂယုမဆိုင်ပဲပြောဆိုတဲ့အပြင်ဒီလိုဆွဆဲချက်တွေကြောင့်လူအများပြဘဝပြတ်သွားနိုင်တယ်လို့သူ့ရဲ့စံချိန်ဘက်တွေကပြောကြပါတယ်။ဒါအပြင်သူဟာကွန်မြူနစ်ဝါဒအပေါ်စိုးရိမ်တာထက်သတင်းမီဒီယာတွေမှာနာမည်ကြီးဖို့လုပ်နေတယ်ဆိုပြီးတော့လည်းပြောဆိုမှုတွေရှိပါတယ်ဗျာ
။အဲ့ဒီနောက်ပိုင်းတော့စိတ်မကောင်းစရာကိစ္စတွေလည်းဇက်တိုက်ဖြစ်ခဲ့တယ်လို့ပြောရမှာပေါ့ရှင်။မကတိဝါဒကြောင့်အစိုးရအဖွဲ့အတွင်းမှသာမကပညာရေးအမှုပညာနဲ့တခြားဌာနတွေမှာလောက်ကင်ကြတဲ့အပြစ်မဲ့သူအများအပြားအလောက်ကနေရနာခံရတယ်လေ။ဒါပြင်လူတချို့ကိုကိုကိုတေချောင်းကြံစီမှုနဲ့ပတ်သက်ပြီးတော့လဲမကတိအပေါ်ဝေဖန်ပြစ်တင်ခဲ့ကြတယ်ရှင
်။အထက်လွှတ်တော်အမတ်မကတိဟာ1950နှစ်လပိုင်းထိအရေးပါတဲ့နေရာမှာဆက်ရှိနေပြီးအဲဒီနောက်ပိုင်းမှာတော့သူ့ရဲ့လက်ရက်တွေကြောင့်နိုင်ငံရေးအရာတာဝန်ခံမှုဖြစ်လာခဲ့ပါတယ်။ရုပ်မြင်သံကြားကနေလွှင့်ထုတ်ခဲ့တဲ့ကြားနာမှုတစ်ခုကြောင့်လဲအမေရိကန်တွေကမက်ကာသီအပေါ်တာဝန်ယူမှုကင်းမဲ့သူတဦးအဖြစ်ရှုမြင်လာကြပါတယ်ခင်ဗျာ
ကိုအောင်တင်ဆက်သွားတဲ့သုဒ္ဓဆုံးလင်းအမေရိကန်တခွင်အစီအစဉ်ကိုနားဆင်ကြရတာပါဒီကနေ့အင်္ဂါနေ့ညမှာ VOA ရဲ့တိုင်းရိုက်လေလိုင်းအစီအစဉ်ကနေဘယ်လိုအကြောင်းအရာတွေဆွေးနွေးကြမလဲဆိုတာကိုကြည့်အောင်ပါ
သောတာရှင်များရှင်တိုင်းပြည်ဖွံ့ဖြိုးတိုးတက်ရေးမှာအဓိကအကျဆုံးဖြစ်တဲ့ပညာရေးစနစ်နိုင်ငံတကာအဆင့်မီအောင်ဘလို့လှုပ်ဆောင်သင့်ပါသလဲပညာရှင်တွေနဲ့အကျောင်းသားတွေကချို့ယွင်းချက်တွေရှိနေတယ်လို့ထောက်ပြနေတဲ့လက်ရှိပညာရေးဥပဒေကိုချိတက်ဆန္ဒပြနေကြတဲ့အကျောင်းသားတွေဟာဒီကိစ္စကိုအကြောင်းပြပြီးစုပ်ပမှုတွေဖြစ်အောင်လှုပ်ဆောင်နေတယ်နောက်ကွယ်ကကြိုးကင်သူတွေရှိနေတယ်ဆိုတဲ့အစိုးရရဲ့ပြောဆိုမှုတွေပေါ်သောရရှင်တွေရဲ့အမြင်တွေကိုအခုလာမယ့်အင်္ဂါနေ့ညတိုက်ရိုက်လေးလိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးလိုသူတွေအနေနဲ့ကျမတို့ထံချုပ်တင်ဆက်သွယ်နိုင်ကြပါတယ်။ကျမတို့ရဲ့ဖုန်းနံပါတ်က1-239-382-999လေးဖြစ်ပြီး First နံပါတ်ကတော့1-239-382-999ဖြစ်ပါတယ်။ကိုယ်တိုင်ပါဝင်မဆွေးနွေးနိုင်သူတွေအနေနဲ့လည်းဆွေးနွေးလိုတဲ့အကြောင်းအရာတွေကို MP3 အသံဖိုင်နဲ့ဖြစ်စေ၊ email နဲ့ဖြစ်စေ၊ကြိုတင်ပေးပို့ထားလို့ရနိုင်ပါတယ်။
အားလုံးကိုဖိတ်ခေါ်ပါတယ်ရှင
်အင်္ဂါညတိုက်ရိုက်လေလံအစီအစဉ်မှာသောရရှင်နေပါဝင်ဆွေးနွေးကြပါအောင်လို့ထပ်မံဖိတ်ခေါ်လိုက်ရပါတယ် VOA ရဲ့အစီအစဉ်တွေကိုဆက်ပြီးတင်ဆက်နေပါတယ်ခင်ဗျာ
အမေရိကန်ဆိုရရဲ့သဘောထားမြင်အပေါ်ကိုတင်ပြပါတော့မယ်ရှင်
။ဒီနေ့နိုင်ငံပါရီမျိုးကချာလီအက်ဘဒိုးတော်စာမဂ္ဂဇင်းကိုအကြမ်းဖက်တိုက်ခိုက်ခံရတာ IS အစွန်းရောက်အဖွဲ့ကသတင်းတောက်တွေကိုကောင်းဖြတ်တတ်တာတွေဟာဒီကနေ့ခေတ်သတင်းတောက်တွေရင်ဆိုင်နေရတဲ့အန်ဒရယ်ဇူးတွေရဲ့ထိတ်လန့်တုံလုပ်ဖွယ်နမူနာတွေပါပဲ။စိတ်စိတ်နေလိုက်ဖို့ကလွယ်ပြီးအန်ဒရယ်လုံးဝပပျောက်သွားအောင်လုပ်ဖို့နည်းလမ်းမရှိပါဘူး။ဒါဟာကျွန်တော်တို့ပြောတဲ့လက်နဲ့ချတာပါပဲလို့သတင်းတောက်တွေရဲ့လုံခြုံရေးတိုးတက်စေဖို့ရည်ရွယ်ပြီးအမေရိကန်နိုင်ငံသားရေးဌာနကကမကထပြုကျင်းပတဲ့ညီလာခံတစ်ခုမှာနိုင်ငံသားရေးဝန်ကြီးဂျွန်ကယ်ရီကပြောသွားပါတယ်။အရင်တုန်းကတော့သတင်းတောက်တွေအတွက်အဓိကချင်းချောက်မှုတွေမှာပါနေတာကစူးစူးရွရွဖြစ်တော့မဲ့အချိန်တစ်ခုမှာအဲ့ဒီနေရာတစ်ခုကိုရောက်နေတာပဲရှိပါတယ်။သတင်းတောက်တယောက်ကိုရည်ရွယ်ချက်နဲ့ပြစ်မှတ်ထားတယ်ဆိုတာရှာရှာပပပါ။အခုတော့အဲ့ဒီလိုမဟုတ်တော့ပါဘူး။သူတို့ရေးလိုက်တဲ့ကိစ္စကြောင့်သတင်းတောက်တွေကိုတိုက်ခိုက်ပါတယ်။သူတို့သိမြင်ထားတာကြောင့်မပြောအောင်လုပ်ပါတယ်။ဒါမှမဟုတ်ဖန်ဆီးသူတွေကသူတို့လိုချင်တာတောင်းဖို့ပြန်ပေးဆွဲပါတယ်လို့မစ္စတာဂယ်ရီကပြောပါတယ်။သတင်းလွှတ်လပ်ခွင့်ကိုနိုင်ငံသားရေးမူဝါဒရည်မှန်းချက်တွေရဲ့အရေးကြီးတဲ့ရည်တည်ချက်တစ်ခုအဖြစ်အမေရိကန်ပြည်ထောင်စုကသတ်မှတ်ထားပါတယ်။လူလူရဲ့ထုတ်ဖော်ပြောဆိုခွင့်ထုတ်ဝေခွင့်ထုတ်လွှင့်ခွင့်ရေးသားခွင့်ဒါမှမဟုတ်စိုးရိမ်ကြောက်ရွံ့မနေရလက်တုံ့ပြန်မခံရပဲကိုယ်သဘောထားကိုပွင့်လင်းစွာထုတ်ဖော်ခွင့်တွေအပေါ်မိမိတို့ရဲ့ခိုင်မာတဲ့ထောက်ခံချက်ကိုအစိုးရတွေစီတိုက်ရိုက်ပဲဖြစ်ဖြစ်အများပြည်သူကိုပဲဖြစ်ဖြစ်အမေရိကန်သံတမန်တွေကနေ့စဉ်ရှင်းရှင်းလင်းလင်းပြောဆိုနေပါတယ်လို့ဝန်ကြီးကယ်ရီကပြောပါတယ်။သတင်းတောက်တွေတရားမမျှတစွာထိန်းသိမ်းခံရရင်အဆင့်တိုင်းကပြည်ပတာဝန်ရှိသူတွေနဲ့တွေ့ဆုံချိန်တိုင်းအမေရိကန်သံတမန်တွေကအဲ့ဒီကိစ္စကိုပြောတယ်လို့ဝန်ကြီးကယ်ရီကဆိုပါတယ်။သတင်းတောက်ဟာအမေရိကန်ပဲဖြစ်ဖြစ်သတင်းတောက်တွေရဲ့အခွင့်အရေးကိုမကြာခဏချိုးဖောက်ခံရတဲ့တခြားဘယ်နိုင်ငံကပဲဖြစ်ဖြစ်အဲ့ဒီလိုပြောတာပါပဲလို့မစ္စတာကယ်ရီကပြောပါတယ်။ဒါအပြင်ခက်ခဲတဲ့အခြေအနေတွေမှာရှိနေကြတဲ့ဒေသဆိုင်ရာသတင်းမီဒီယာတွေရဲ့လုံခြုံရေးအကောင့်အောင်ကူညီဖို့ Safe ဆိုတဲ့စံသက်အစီအစဉ်တစ်ရပ်ကိုအမေရိကန်နိုင်ငံသားရဲ့ဌာနကလွန်ခဲ့တဲ့နှစ်နှစ်မှာစတင်ထားပါတယ်။ Digital နဲ့ရုပ်ပိုင်းဆိုင်ရာလုံခြုံရေးလူမှုစိတ်ဓာတ်ဗေဒပိုင်းစောင့်ရှောက်မှုနဲ့ဒေသရင်းလုံခြုံရေးအကြံပေးကွန်ရက်တွေထူထောင်တာအပေါ်အဓိကဦးတည်တဲ့ဒီအစီအစဉ်မှာအခုဆိုရင်သတင်းတော့300လောက်ထိပါဝင်ပြီးပါပြီ။အဲဒါသာမကနိုင်ငံပေါင်း40ကျော်မှာတီးခြားလွတ်လပ်တဲ့သတင်းမီဒီယာတွေကိုအထောက်ပံ့ပြုတဲ့အစီအစဉ်တွေကိုနိုင်ငံတကာဖွံ့ဖြိုးတိုးတက်ရေး American Agency USAID နဲ့ပေါင်းပြီးနိုင်ငံခြားရေးဌာနကလှုပ်ဆောင်နေပါတယ်။ American ပြည်ထောင်စုဟာမိမိတို့မှာရှိသမျှစွမ်းအားလှုပ်ဆောင်နိုင်မှုနည်းလမ်းအားလုံးနဲ့သတင်းတောက်တွေရဲ့လုပ်ရက်တိုင်းမှာအတူတကွရပ်တည်သွားမယ်လို့နိုင်ငံခြားရေးဝန်ကြီးဂျွန်ကယ်ရီကပြောပါတယ်ခင်ဗျာ
။ American ဆိုရရဲ့သဘောထားမြင်အားပေါ်ကိုတင်ပြလို့ပြပါပြီ။
ခုတင်ဆက်ခဲ့တာကတော့အမေရိကန်အစိုးရရဲ့သဘောထားအမြင်တွေသာဖြစ်ပြီး VOA ရဲ့အားပေါ်မဟုတ်ကြောင်းသိစေရပါတယ်ခင်ဗျာ။ခုတော့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုဦးစံမိုးဝေကကြီးညာပါမယ
်။ရုရှားကထောက်ခံမှုပြီးထားတဲ့ခွဲထွက်ရေးသဘုံတွေကိုခုခံတိုက်ခိုက်ဖို့အတွက်ယူကရိန်းနိုင်ငံအတွက်စစ်လက်နက်တွေထောက်ပံ့ပေးရေးကိစ္စကိုစဉ်းစားနေတဲ့အခါဖြစ်ပြီးတော့ဆုံးဖြတ်ချက်မချရသေးဘူးလို့အမေရိကန်သမ္မတဘရက်အိုဘားမားကတင်းလာနေမှာပြောဆိုလိုက်ပါတယ်။ဝါရှင်တန်မှာရောက်ရှိနေတဲ့ဂျာမနီဝန်ကြီးချုပ်အန်ဂလာမာကယ်နဲ့အတူသမ္မတအင်ပီရိုမှာပူးတွဲပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာမစ္စတာအိုဘားမားကရုရှားနိုင်ငံဟာယူကရိန်းနိုင်ငံပေါ်ဆက်လက်ကျူးကျော်ရန်စနေစေဖြစ်ကြောင်းစက်တင်ဘာလအတွင်းကရရှိထားတဲ့အပြစ်ရသဘောတူညီထားမှုကိုချိုးဖောက်ပြီးတော့ခွဲထွက်ရေးသဘုံတွေအတွက်အမြောက်တွေတန်ကြပ်ကားတွေပေးပို့နေတယ်လို့ပြောဆိုလိုက်ပါတယ်။နိုင်ဂျီးရီးယားကဘိုကိုဟာရမ်စစ်သွေးကြွတွေဟာနီဂျေနဲ့ကင်မရွန်နိုင်ငံတွေမှာတိုက်ခိုက်မှုအစ်စ်တွေစတင်ခဲ့ပြီးတစ်ချိန်တည်းမှာပဲအဲ့ဒီစစ်သွေးကြွအုပ်စုခေါင်းဆောင်ကသူတို့ကိုတိုက်ခိုက်နေတဲ့စစ်သားတွေကိုချေမှုန်းမယ်လို့ပြောဆိုပါတယ်။နိုင်ဂျီးရဲ့အရှေ့တောင်ပိုင်းဒီဖာမှာရှိတဲ့အချင်းတောင်တစ်ခုကိုဘိုကိုဟာရမ်တပ်နက်သမားတွေကတိုက်ခိုက်ခဲ့ပေမဲ့သူတို့နိုင်ဂျီးစစ်တပ်ကတိုက်ထုတ်နိုင်ခဲ့တယ်လို့မျက်မြင်သက်သေတွေကပြောပါတယ်။ဒီဆုံးဒဏ်ရာရတာနဲ့ပတ်သက်လို့အချက်အလက်တွေမသိရသေးပါဘူး။အချင်းသားတွေထွက်ပြေးလွတ်မြောက်သွားခြင်းရှိမရှိလည်းမသိရသေးပါဘူး။ဤကျင်းနဲ့ရုရှားနိုင်ငံနှစ်နိုင်ငံစလုံးမှာစိန်ခေါ်မှုတွေမတိကျမရေရာမှုတွေဖြစ်နေချိန်မှာရုရှားသမ္မတဗလာဒီမီယာပူတင်ဟာဤကျင်းနိုင်ငံကိုနှစ်ရက်ကြာတရားဝင်အလဲပတ်ခီးရောက်ရှိသွားပါတယ်။တစ်ချိန်ကလိုနှစ်နိုင်ငံအကြားနိုင်ငံရေးစီးပွားရေးစီးရေးကိစ္စတွေပြန်လည်ပူးပေါင်းလှုပ်ဆောင်ဖို့ပြင်ဆင်တာဖြစ်နိုင်တယ်လို့လေ့လာသုံးသပ်သူတွေကပြောဆိုနေကြပါတယ်
။ကျေးဇူးပါ။နောက်ဆုံးရနိုင်ငံတကာသတင်းအကျဉ်းချုပ်ကိုဦးစံမိုးဝေပြောပြသွားတာပါ။ဒီမနက်အတွက်အစီအစဉ်ထုတ်လွှင့်ရမှာအင်ဂျင်နိုင်ဖြစ်ပြီး အတန်းလွင့်အင်ဂျင်နီယာကတော့ဒါရစမစ်ဖြစ်ပါတယ်ကျွန်တော်ကတော့ညံဝင်းအောင်ပါဒီကနေ့မနေ့အစည်းအဝေးတွေကိုမနေ့6 9 9 90 line to meter 24 32 39တို့ကနေတင်ဆက်ခဲ့တာဖြစ်ပါတယ်သောရရှင်များနဲ့တို့ကမြန်မာပြည်သူပြည်သားအားလုံးအဆင်ပြေတဲ့နေ့လေးတစ်နေ့ဖြစ်နိုင်ကြပါစေ VOA ကိုနားဆင်တဲ့အတွက်ကျေးဇူးပါ
This program has come to you from the Voice of America, Washington.